Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်အောက်တိုဘာလ12ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလိုမီတာ25 32 51နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဖက်သတင်းတွေကိုကိုရနိုင်နဲ့ကျမနန်းလာတို့ကြီးညာပေးပါပါ။အမေရိကန်ရဲ့အဓိကမဟာမိတ်တွေဖြစ်တဲ့ကတ်စ်တပ်ဖွဲ့နဲ့တူရကီတပ်တို့ကြားဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညက်တဲ့အနေအထားကိုရောက်နေပါတယ်။အီရန်နိုင်ငံရဲ့ရန်လိုတဲ့ပြုံမှုတွေကိုဟန်တာနိုင်ဖို့အတွက်အမေရိကန်ကဆော်ဒီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆေးလုသွားမှာပါ။ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ပိုင်းမှာတော့နီပေါင်း60အတွင်းအဆိုအဝါဆုံးတိုက်ဖုန်းမုန်တိုင်းကြီးစတင်ဝင်ရောက်နေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော့ရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းတွေကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်ဘက်မှာတော့ရွာတွေကနေနေပေါ်လက်နက်ကြီးကြီးကျလို့ကလေးငယ်လေးတွေအပါဝေဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီအပေါ်မှာတောင်မျိုးသမီးအဖွဲ့က
တိတိမှဖြစ်တာမဟုတ်ဘူးသူကဘယ်နာနေလို့နေမှလည်းမသိဘူးရွာထဲကိုပြစ်ပြစ်ချလေလက်နက်ကြီးတွေအဲ့လိုဖြစ်တဲ့အတွက်ကြောင့်မို့
ဒီကလေးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်မျိုးသားရင်ကြားစီရင်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်မယ်ဆိုတော့ NNI အစိုးရလက်ထက်တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့တင်ပြထားတဲ့သတင်းနောက်မှဆုအစီအစဉ်သတင်းချုပ်မီးထွန်းပွဲတော်ချိန်မှာနေပါလာနေပြီဖြစ်တဲ့ရိုးရာလက်မှုမီးပုံးလေးတွေအကြောင်းမြန်မာတခွင်အစီအစဉ်နဲ့အတူစနေနေ့ဒဲလေးလိုက်ဆွေးနွေးကနေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေနေ့အတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးကြပါလိမ့်မယ်ရှင်
အမေရိကန်ရဲ့အထက်မဟာမိတ်တွေဖြစ်ကြတဲ့ကတ်စ်တပ်ဖွဲ့တွေနဲ့တူရကီတပ်တို့ကြားဆီးရီးယားမြောက်ပိုင်းကတိုက်ပွဲတွေမှာအမေရိကန်တပ်တွေကြားညက်တဲ့အနေအထားကိုရောက်နေပါတယ်။နှစ်ဖက်တပ်ဖွဲ့တွေနောက်ဆုံးမဲ့လက္ခဏာတွေကိုတော့မတွေ့ရသေးပါဘူး။အခုလိုအချင်းတွေကိုအခွင့်ကောင်းယူပြီးတော့ဒေသတွေမှာ IS အစိုးရအကြမ်းဖက်သမားတွေပြန်ပြီးတော့ကောင်းတွန်လာမယ့်အနေအထားတွေတွေ့နေရတယ်လို့အမေရိကန်စစ်ဖက်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါရယ်။ဆီးရီးယားမြောက်ပိုင်းကကတ်စ်တပ်ဖွဲ့တွေကိုတူရကီစစ်တပ်ကကျူးကျော်တိုက်ခိုက်နေတယ်လို့ရကိုတဘောမသူကြောင်းအမေရိကန်ကတ်ကွယ်ဝန်ကြီး Mark Esper ကပင်နဂွန်စစ်ဌာနချုပ်မှာစောက်ကြံတွေကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဆီးရီးယားမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေစစ်လိုက်မှာပါတပတ်တကျူးကျော်တိုက်ခတ်တဲ့ကိစ္စကိုအလွန်စိတ်ပြတ်မိတယ်လို့ပဲဒီလောက်ရက်ကိုဆန်ကြောင်းလဲမစ္စတာအက်စပါကပြောဆိုသွားပါတယ်။ဝန်ကြီးအက်စပါဟာဆီးရီးယားရဲ့ဒီလောက်ရက်ကိုလက်မခံနိုင်ကြောင်းပြောဆိုလိုက်တဲ့နောက်ထပ်အစီအစဉ်အရာရှိတဦးလည်းဖြစ်ပါတယ်။အခုလိုဝင်တိုက်တဲ့လောက်ရက်ကြောင့်အမေရိကန်မဟာမိတ်ဆီးရီးယားဒီမိုကရက်တစ်ဦး SDF ရဲ့စစ်စင်ရေးတွေအပေါ်ထိခိုက်စေတဲ့အပြင် IS အကြမ်းဖက်သမားတွေကိုချုပ်ထားတဲ့အကျဉ်းထောင်လုံခြုံရေးတွေအားပြော့သွားနိုင်တဲ့အတွက်ဒေသရင်းတည်ငြိမ်ရေးအပေါ်တရားမှုရှိလာနိုင်တယ်လို့လည်းဝန်ကြီးအက်စပါကပြောဆိုသွားပါတယ်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်တွေကျူးကျော်တိုက်ခိုက်နေတဲ့အတွက်အိုးရင်ဆုတ်ခွာထွက်ပြေးရသူတသိန်းထက်မနည်းရှိသွားပြီလို့ကမ္ဘာစားနပ်ရိက္ခာအဖွဲ့အစည်း WFP ကပြောလိုက်ပါတယ်။အဲဒီထွက်ပြေးလာသူတွေဟာရာဆယ်အင်းနဲ့ဒီထောင်အဗက်မျိုးတွေကဖြစ်တယ်လို့ WFP ကပြောပါတယ်။နေဆက်မျိုးတွေဖြစ်တဲ့ရာဆယ်အင်းဒီကိုတင်ယူလိုက်ပြီးဆိုတဲ့တူရကီဘက်ကပြောဆိုချက်ကိုကတ်တိုက်ခိုက်တဲ့သမားတွေဦးဆောင်နေတဲ့ဒီဆီးရီးယားဒီမိုကရက်တစ်တပ် USDF ကညှင်းဆိုပါတယ်။SDF တပ်ဖွဲ့ကိုအမေရိကန်ကကြောတောင်နောက်ခံပေးထားတာပါ။ CIA ရေးစောင့်ကြည့်နေတဲ့လူခွေရေးလာစောင့်ကြည့်အဖွဲ့ကတော့တူရကီစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဒေသုံးရတဲ့အရသာ30ထပ်မင်းရှိသွားပြီလို့ပြောပါရယ်။ CIA မြောက်ပိုင်းကကတ်စ်တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားတဲ့နယ်တွေကိုတူရကီတပ်တွေကဒီပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလေးကနေဆက်ဖြတ်ကျော်ပြီးမြေပြင်ကနေရဝင်ကပါထိုးစစ်တွေတိုက်ခိုက်ခဲ့တာပါ။တူရကီနိုင်ငံတဲကနေကတ်စ်ခွဲထွက်ရေးသမားတွေရဲ့မဟာမိတ်ဖြစ်တဲ့ CIA ကတ်စ်တပ်ဖွဲ့တွေကိုတူရကီဘက်ကအကြမ်းဖက်သမားတွေဖြစ်ရှိမြင်နေတာဖြစ်ပြီးသူတို့အားလုံးကိုမောင်းထုတ်ပြစ်မယ်လို့ပြောဆိုနေတာဖြစ်ပါတယ်။ဆီးရီးယားမြောက်ပိုင်းကိုဝင်တိုက်ပြီးသုံးရက်ကြာမှာပဲတူရကီတပ်သားတွေဆုံးမှုရှိကြောင်းနဲ့ဒဏ်ရာရရှိသူ3ဦးရှိကြောင်းတူရကီကာကွယ်ဝန်ကြီးဌာနကပြောပါတယ်။အသေးစိတ်ကတော့မပြောခဲ့ပါဘူး။တူရကီဆီးရီးယားနယ်စပ်မှာအရသာတွေဆုံးသူတွေရှိကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။
အီရန်နိုင်ငံရဲ့ရန်လိုတဲ့အပြုံမှုတွေကိုဟန်တာနိုင်ဖို့အတွက်အမေရိကန်ကဆော်ဒီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရပောင်းများစွာဆီလို့သွားမှာဖြစ်ပါတယ်။အမေရိကန်ကဆော်ဒီနိုင်ငံကိုပို့ဆောင်သွားမယ့်အထက်မှာတိုက်လေရင်အုပ်စုနှစ်စုနောက်ထပ် Patriot ဒုံးကျည်ပြုလုပ်တဲ့စင်တွေ Tat ဒုံးခွင်ဒုံးစနစ်နဲ့တပ်ဖွဲ့ဝင်တွေပါဝင်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကသတင်းထောက်တွေကိုတောက်ကြားနေကပြောခဲ့တာပါ။ဆော်ဒီအာရေဗျနိုင်ငံဟာအချိန်တော်ကြာကလေးကအတူရက်တည်လာတဲ့လုံခြုံရေးမဟာမိတ်ဖြစ်ပြီးသူတို့ရဲ့ကာကွယ်ရေးစွမ်းအင်ကိုအားပြဖို့နဲ့စီမင်းစည်းကမ်းတွေကိုအခြေခံထားတဲ့နိုင်ငံတကာတည်ငြိမ်အေဂျင့်မှုကိုကာကွယ်ဖို့အတွက် Now Tak Kunyri Tang Hello, Iranga Saya to Kuzelepi, American and Chai Wuni, Dida Jambe, Brian Hook Gap Yowale, a colour tap for Silo Makesana Patabiro, Iranga Yellow Murigo, Jin Sinare, Dita Rim Mohammed Domi Magale, Tokana Jarelu Duga Sepiovale, Pigeta Laga, Sori Nanga Yin and Tolo de Seung, the Tech Kanya Chinga Sabiro, American Tapo Win, don't allow Sori Nangu Silo Kerale Pipare.
Kulazamgama, Banae, Jet Teddy, Yen Sinia, Jan Kidorari, Seaweed in a young long and a sign it, Kisayadi Domiago, Pieta, Shot Chavo, Dra, Kulazamga, Dreamujoga, Maitola Gare, Kulazamga, Ha, Sazuni, Kuniva, Dema, Suazo, Manae, Jet, and Yen Sinia, Vido, Along with Jake, Kajan, the Kulazamga, Yon, Alone, Guadama, Shide, the Kulazamga, Longans, Alongo, Lamet, and Laniga, Satemido, Ibanai Chadego, Yen Sign Pishin Javo, Dreamujo, Antonio Gutarasca, Pioja Tavare, the Gusso and Kulazum Gaia, Seawego, Yasin Tadalo, Yoma, don't be near Deligadi, Tia, Diawan Kidola Muri, Yana Tavare, Tabi and Kulazum Gai, Yonjo, Pimaga, Ivanio, Yoninga, Apu, Pira, Senegu, Yadan Tare, Lu Suvare, Agulo, Yana Tare, Lolo de Niama, Chusa de Shilama, Chibio, Nauta, Zonia, Biomche, Sabi Yana Taule, Pioja Tavare.
And then Yavi Yamavada sees in the pool. Now I go Nikani, say Naiti. I do me down Nessanga, kilohats did the go tonga. I do me down the net, kilohats go don't contona. I do me down Najati, kilohats Nashi Naroji. Send it in every month, I may be that Yakuze, kilohats singa, conga, and if you're told in the Nazi.
Pio in Yamavangan is Nininga pet, taking out the Nugo Sepiro in Janibare. ဂျပန်နိုင်ငံတို့ကြုံမြို့တော်နဲ့အနီးတစ်ဝိုက်ကိုနေပေါင်း60အတွင်းအဆိုးအဆုံးတိုက်ဖုန်းမုန်တိုင်းကြီးစတင်ဝင်ရောက်ပါတယ်။ဟာဂီဘီမုန်တိုင်းဟာတိဒါစံတော်ချင်းစနေညပိုင်းမှာတို့ကြုံမြို့နောက်ပေါင်းတောင်ပိုင်းကနေကုန်းနှုံးပိုင်းကိုစတင်ဝင်ရောက်တာပါတို့ကြုံမြို့နဲ့အနီးတစ်ဝိုက်တွေမှာအန္တရာယ်ရှိလောက်တဲ့အနေအထားတွေမိုးရွာသွန်းမယ်လို့ဂျပန်မိုးလေဝသထဏကသတိပေးထားပါတယ်။ရှီဇိ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
င်နေတာတွေစတင်လှုပ်ဆောင်နေပါတယ်။အခုလိုအာနာပိုင်တွေဘက်ကအတိုက်ခံတွေကိုဖမ်းဆီးတာဟာပြည်ပရောက်ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်မရင်းစီပြန်လာခင်အတိုက်ခံထောက်ခံသူတွေကိုချိန်ကျောက်ဖို့အတွက်အခုလိုအာနာပိုင်တွေဘက်ကလှုပ်ဆောင်တာဖြစ်တယ်လို့အကဲခတ်တွေကရှင်းပြနေပါတယ်။အခုခါမှာဖျက်သိမ်းခြင်းခံထားတဲ့ကမ္ဘောဒီးယားမျိုးသားကယ်ဇယ်ရေးပါတီခေါင်းဆောင်ဆမ်ရင်းစီနဲ့ဒီတခြားတိုက်ခိုက်ခေါင်းဆောင်တွေဟာလာမဲ့နိုမာ9ရက်နေ့မှာဒီကမ္ဘောဒီးယားနိုင်ငံရဲ့လွတ်လပ်ရေးနေ့မှာကမ္ဘောဒီးယားကိုပြန်လာဖို့စီစဉ်ထားတာဖြစ်ပေမဲ့ပြန်လာပြည့်မယ်မလာပြည့်ဘူးဆိုတာကတော့မသေးကြသေးပါဘူး။ဆမ်ရင်းစီနဲ့တခြားတိုက်ခိုက်ခေါင်းဆောင်တွေဟာ2018ခုနှစ်က CNRP ပါတီကိုဖျက်သိမ်းခံခဲ့ရပြီးတဲ့နောက်ပိုင်းကမ္ဘောဒီးယားနိုင်ငံကနေထွက်ပြေးခဲ့ကြတာဖြစ်ပြီးတော့သူတို့ကိုဆွဲချက်အတော်များများနဲ့တရားစွဲဆိုထားသလိုတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အမှုတွေနဲ့လည်းဖမ်းဝရမ်းတွေထုတ်ထားတာဖြစ်ပါတယ်။ CNRP ကဒီအောက်တိုဘာ9ရက်နေ့စီရင်ရတော့အခုနှစ်အတွင်းမှာပါတီနဲ့ဆက်နွယ်တဲ့တက်ကြွလှုပ်ရှားသူ38ယောက်နဲ့ပါတီတာဝန်ရှိသူတွေစီသူဟောင်းတွေဖမ်းခံခဲ့ရပြီးတော့တရားရုံးမထုတ်ခင်မှာပဲဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်တယ်လို့ပြောပါတယ်။အိတ်တဲက73ယောက်ကိုပြီးခဲ့တဲ့စက်တင်ဘာလမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာတော့နောက်ထပ်4ယောက်ကိုထပ်ပြီးတော့ဖမ်းဆီးခဲ့တာလို့ဆိုပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းမှာတော့နောက်ထပ်လူဒဒါစင်ချောကိုတိုက်ခံခေါင်းဆောင်ပြန်လာမဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူမှုကိုစီယုံလုံးစော်ပြီးအစိုးရကိုဖြုတ်ချဖို့ကြံစီမှုတပြင်ကြီးလေးတဲ့ပြစ်မှုတွေကျူးလွန်ဖို့ကြံစီမှုတွေနဲ့စွဲချက်တွေတင်ခဲ့ပါတယ်ခင်ဗျာ။
တရုတ်နဲ့အိန္ဒိယနိုင်ငံကောင်ဆောင်တို့ရဲ့အလို့တဘောတွေ့ဆုံဆွေးနွေးပွဲမှာအိန္ဒိယအတွက်ကြီးမားတဲ့ပြဿနာဖြစ်တဲ့ကုန်သွယ်ရေးလုံခြုံရေးမှုနဲ့နိုင်ငံငယ်စားလုံခြုံရေးအားကောင်းအောင်တွေ့မြင်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြပါတယ်။သူတို့နိုင်ငံများရှိထားတဲ့မတူညီမှုတွေကိုလည်းအမျှော်အမြင်ရှိရှိဖြေရှင်းသွားဖို့ကတိပြုခဲ့ကြတာပါ။အိန္ဒိယနဲ့တရုတ်နိုင်ငံဆက်ဆံရေးဟာပြည်ခရဲနှစ်အတွင်းတည်ငြိမ်ပြီးတော့အရှိန်အဟုန်ကောင်းလာတဲ့အတွက်နိုင်ငံများမတူကွဲပြားမှုတွေကိုကန့်တွဲစီမံပြီးအငြင်းပွားစရာကိစ္စတွေကိုရှောင်လွှဲနိုင်လိမ့်မယ်လို့လည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြုတ်သမရရှီဂျင်းပင်ကိုစနေနေ့ကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံမမလာပူရမ်ကမ်းခြေမြို့မှာလုပ်တဲ့အလို့သဘောဆွေးနွေးပွဲမှာတော့နိုင်ငံသားထိလွယ်ရှာလွယ်ဖြစ်တဲ့ကက်ရှမီးယားအရေးကိစ္စကိုခေါင်းဆောင်တို့ဥရောပဆွေးနွေးခဲ့ခြင်းမရှိပါဘူး။သက်ဆိုင်ရာနိုင်ငံအတွက်စိုးရိမ်စရာကိစ္စရပ်တွေကိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်သတိထားဆင်ခြင်ဖို့သဘောတူညီခဲ့ကြတယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောဆိုခဲ့ပါတယ်။အိန္ဒိယလက်အောက်ကကက်ရှမီးယားဒေသကိုပေးအပ်ထားတဲ့ဒစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရ Go India Soyaga Yoga like the above sent in India Yampet, Pakistan and Go Tio Pekka Chokan Piazu get above Dima Muri Shinidi Mabe, when you told Murin at the Mara Shiro Twiso Nava. India Nangan Chai, when you Vijay, Kokaligaro, Twison Burma, Keshmia Kisago, Sunni Piosu, Kajemishi Bulo, the Din Topdigo, Piosu Kevare, Lame Dreamba Sobanga, Dio Nangango. PK at Rima Sobanga, Dio Nangango, Lyo Twaka, Pakistan, when you told Imra Kanya Lepa Kizi Janguro, Dilta Mashiga, when you told Modi go to the PK Rule, Mr. Kukaliga Piosubare, India the Uxesaniha, a Changya to take over Chikanaram Hotelo, Keshmia Tidaga, Nasofia Hale, Indiana Naya, Pituin Yet at Tetelo, Indiana Naya, when you got Piosu Keraba, Dilta Mashigale, when you told Modi Nakesaya, Domiago, Pomolin at Lin at Sunikaja, a poor main coma Piosu Tobare, Indiana Dio Nanganja, Panaya when you sing, Gondo Yen.
နေမြောင်းနာမှုဆရာကိစ္စရပ်တွေကိုဆွေးနွေးဖို့နိုင်ငံတော်သူညီခဲ့တယ်လို့လဲမစ္စတာကိုကလေးကအတည်ပြုပြောဆိုသွားပါတယ်ယူရို 俄羅斯卡南古吞到了吧,提巴秀到了,英格蘭隊哈,拿破馬利伯賴的位置受傷了嘛,check呢,馬圖尼巴勒,但沒了英格蘭隊的位置受傷,他來講歐蘇退馬西尼巴勒,現在波地尼馬羅個巴前面邊的個愛斯蘭國的國國米西呢,來到給比到邊的國國了,捷魯卡吞給了吧,來西歐巴前面,保羅基丁啊羅,盧森巴克,東國國米西呢來到巴勒,他比烏克蘭的盧迪尼亞國的國國米西呢來給巴勒,有沒有?
From Washington, the voice of America, be away. Sanina Dranazon တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဘက်မှာတော့ရွာတွေကနေနေပေါ်လက်နက်ကြီးကြီးကြားလို့ကလေးငယ်လေးတွေပါဝင်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်စစ်တိုက်ဆိုသလိုဖြစ်နေတဲ့တိုက်ပွဲတွေကြားမှာကလေးတွေကိုဝင်ဆောင်မိခင်တွေပါဝင်အရက်သားတွေထိခိုက်ဒဏ်ရာရမှုတွေပေါ်မှာတော့အရက်သားတွေကိုပြစ်မှ ဒီကနေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းဒိန်းနီမြို့ကွက်ခိုင်မြို့တွေမှာဒီသတင်းပတ်တွေအတွေ့ရက်ဇက်တိုက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါမနေ့ကတော့ဒိန်းနီမြို့နယ်တွေမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အရက်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကလုံခြုံရေးစိုးရိမ်မှုတွေနဲ့အတော်လေးကိုထိတ်လန့်တုံ့လုံနေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်တွ ကြရောက်ပောက်ွဲလူနေအိမ်၆လုံးထိမှန်ပြီးကလင်းငယ်လေးတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တရားလည်တအောင်းပလောင်တပ်ဖက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်အခုလိုမျိုးရှမ်းမြောက်ပိုင်းတွင်မှာကလင်းငယ်လေးတွေအပါအဝင်ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်ဦးတွေနဲ့ဒေသခံအရက်သားတွေထိခိုက်ဒဏ်ရာရတာကျေးရွာတွေကနေအိမ်တွေပေါ်အထိလက်နက်ကြီးကြီးကြရောက်ပောက်ွဲမှုတွေပေါ်မှာရှုံချကြောင်းတအောင်းမျ
PNL ตัวอารมณ์นี้เนี่ยโอ้ที่มาเปิดดามฮอบูตัวเบน่าเมโลเนี่ยมันไม่ติดอยู่ยาเที่ยวปิดชาเลยเนี่ยจีเลยแล้วปิดได้ตัวจังโมเดลมิโอเกลีเลยอพอจีพอจีเลยเองเท่ามาเองเนี่ยลุยกูที่ตัวเลยหามิโอเลยอะจะอันไหนดีฉันเป็นยาไปมันพี่นี่เลยหาเลยกูจะมาดูตัวอย่างบ่เนาะ ตัวเด็กค่ะมาดาดีเลเวลแล้วในจีจังพี่ตัวเด็กหามีพี่เด็กฉะนั้นสมารู้กันรอดีแล้วในจีเด็กกูอารมณ์จะต้องพิจารณาดีดาดีนั่งยังกับอุปเดียร์เลยตั้งแต่ท่าเชื่อเสียจมูกพี่เด็กพิวเชียงยอดเว้นลูกที่ดูรูทุนเรื่องเนี่ยมาพี่ลมยาบูลูกนั่งยังกับอุปเดียร์ตามมีท่าเรื่องเชื่อลูกพี่เด็กดีปุ๊บตัวนั้นมาเก่า
อธิบดีเนี่ยพอสาวเมื่อสุดเลยอันนี้ยาตาสุยาเลทตายินดีตากาตายินนับปีดูรูดูกูนั่งยันนารุเยขุนยินเนี่ยนี่ลงจงใส่ชามุชิเอาพันดีสาวเนี่ยเบบกูเลยตาวมีอุตมิตรอุปเดชลุยบุญยิงาตาวสุวารี
ตั้มโลกาเมียนเปียวเลยตั้มรักกูรันจันโรกูทุสิสินเนี่ยหาเรื่องมีอยากขายบูนั่งยันดอกจันเป้กูรันนามาจันโรกูมีอยากขายบูหรอเมียนเปียวเลย
အဲ့ဒီတော့အစိုးရလို့ပြောတဲ့ခါမှာပြည်သူလူထုကိုကာကွယ်ဖို့တာဝန်ရှိတယ်ပဲပြည်သူလူထုမှဆိုကျမတို့ကအတူတကွာရှင်သွဲနေထိုင်ရေးကိုစဉ်းစားတယ်ဆိုလို့ရှိရင်အဲအစိုးရတက်တက်ပြည်သူလူထုကိုကာကွယ်ရမယ့်တာဝန်ရှိရယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့အခုဖြစ်ပြနေတဲ့အပေါ်မှာအစိုးရအနေနဲ့ဘယ်လိုတာဝန်ယူဖြစ်ရှင်းပေးမလဲဆိုတဲ့ဥစ္စာကိုကျမပြန်ပြီးတော့မေးခွန်းမေးချင်
ที่ชี้ชี้เนี่ยสองเทียมอ่ะที่ชี้ชี้สองเทียมเนี่ยสุดาก็เดี๋ยวเราไอ้ลูกจูนองเดียร์สุรุษเนี่ยกูอพยพอยู่เดียมาไอ้ลูกยืนอยู่เลยเลยพูดบอกเลยไอ้เดี๋ยวเราลงมาแล้วเนี่ยที่เอาเลยเนี่ยลูกจันโอ้ก็รอเช่นเลยคนรู้เชื่อกันอุบลยาแต่มารอก็เราเข้าในใจใจกูยาตาสุยากะบ้ามาที่เที่ยงลูกไม่เอาเช่นเลยไอ้ทุกรอบทุกรอบเบี้ยจันนะก็
นักเตะก็ตบอดูเลยว่ามาแล้วแต่ยูดีโลอพยพมีโอกาสในปีนี้ตรงนั้นสิบสี่ปีนี้ช่วงที่เด็กพูดคุยหนังเรื่องนี้ก็ที่ยาวเลยแต่ตลอดเช่นนี้มาเราแต่ยังนั่นก็ยังจะนี่เราไม่ให้พูดดีปะก็นี่ก็เลยที่จะพัฒนาพี่ยังไม่รู้จริงจังจะทบทวนทับีด้วยส่วนส่วนนี้ว่าเป็นเช่นนี้จริงไหมแต่ยังเดี๋ยวนี้มาเราแต่พูดดีก็เป็นแทนพี่บ้านนี้เลยพี่บ้านเลยเช่น ยูเอ็นยามาเย่สนิยาเจนยามาบาดาซีจินิโกนาสินิอาราพิบาริชินสับบีโรดรีนาวเมสุซีจิโกติสับบีจมาเรอเมียวดายินยาซีจิโกลูกสาวเมฟัดเรปิรังซุโกติทาวเมสุเรกดีดินเนหัวกับเวมาอันนัยยาลาเรอันนันอิสุยาฮาเลชิมาโรตายินาเยรินเนอเมียวดายินยาซีจิกันเดียพิเศษเนียมาอพยอดชาอโลดชาพินิเดลูนังเอเยลีลาตุริกาทับยาจมาเร ตอนนี้นายลูเจเน่เดินอยู่นิมยาเย่เนี่ยสิมันเนี่ยฟัดเรียบีดาวซูสระแต่แกพิลานัยมามาละอะคู่เว็บันนี้จะดูและสิแอนนี่สุยาดีกิสากูกันเว็บพิเศษนัยมามาละสุรากูรอที่ดีไม่เอ็ดรีนเอามาสู่ซีจิมามันมีค่าต้องจัดเตรียมจัดทาวาเร่
ในมาพิมามีเดนิทันจาร์ตายินดารีอาลามากวางยิ่งจีมูรินิแตงบูทามูยองจีมูตเล่ทองซันิมิวมิวชินิอาวะตาจังเต้าเนตเต้าเปียนเล่ทาติมาพิมูฮะยิ่งจีบารีทูตเพียโนทิมูกรีซีพิเวนเปียงเล่มูริโกอุสังลูกไก่เนเรอันนี้สุยาลัตมาในยังยิ่งกิสาดินามกาเวลูมูอตายวันเดนเชียงจาร์เอเปียนเล่ลิซามูโกสัมพยาเพลลูสังพยาบุลูอันนี้เจมเปียพิบารีตายินดาติตารีมาคูนับไป ปุจจุจิโยติโกติดตากันตายินดาลูมิโอซูเรียตบอสเซนามาปาเวอัตมาไซตูนิราฮาเอริตายินดาเรียจินเจมุสันตันบูริโกอติมันมาพิวมาเลซายาเชลซีบาร์เอทูดเพียงปุจจุจิโยติซาวดาวกังกวัจจาร์ตายินดาริโกพันซีทอมชาราริฮาอเมียวตายินจ้าซีเนสันเจนิเรลูเยพิดาจาวดาวูติดตากันตายินดาเรียดามกัลลูดโตเมียกาสันเจนกันควันนิจาราพิบาร์เอ ปีเกย์ยับไปงาเวกินอาจารย์นี่จิมบับวูจูซาเกเรกินใจยินดูนอองลานเนตีนลุงเอริโกยิ่งสู้สีปมมันนั่นเสเนทเท่านั้นสังเกตชามเมลัยตาฮาเลชิอันนายอันนารีปาร์ตี้เปทาร์เรกดีกวิดินเนลับด้วยมากว่าชานีเรสุรากุตตีพยาลัยตาเวพิจาวนี่มันยังยิ่งลีลาต้องตัดตัวอุเมนซิงก์ต้องตัดตัวไปเด็กพังก์เฟดรัวสูบีโรอาคานาจิเรมาน่ะโอ เดี๋ยวนี้ตอนนี้เล็ดด้วยเชนีมาบุกชกกันมุ่งเพื่อช่วยมูรามาเล่นในเดือนสุดลุ่ยแต่ในนั้นยังยังจีมูยังว่ายังขัดยังขัดไหมแล้วกูจุนี่อะไรก็ไอ้ที่จีจีมามาเปลี่ยนเดือนนี้มาเปลี่ยนสักการ์เนี่ยเล็ดด้วยล่ะพอสาวเนี่ยหันใจมาฮ่าชินเนี่ยกูฮามูชินเนี่ยไอ้กูฮามูเนี่ยต้องได้ไปรอยังเป็นเส้นในเมื่อสนุกจูงยานเลย
กินอาจารย์นี่สาดาไปเลยสามบุตรกันสองเกจ้าลูเท่านั้นสังเกตอะไรน้องลากาโร่เลชิสุยากะตายินดารีอพอทารีตุอเมงโกคูดูเปียบจัดตัวเกวารีสุยาสุรากะเนงันดารีตายินดารีคุณยิ่งยับเงินดีกว่ากูเปียเมะช่วงนี้เป็นไม่ได้มุสีบารีชุดที่สามเจ้าเนี่ยอันนี้ก็ได้เอซีมาด้วยสามเจ้าเวทีกันใจไอเจนเนี่ยมันเลวหูอู้ดีไปเลยมันเลวหูสวยเนาะ
အစိုးရကဒီလိုမျိုးဆိုလူလူကတော့သူတို့ကိုယုံကြည်မှုကင်းမဲ့လာရေးကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံမှာတိုင်းရင်းသားဒန်းသူရေးပြဿနာဟာကာလရှည်ကြာတည်ရှိလာခဲ့တာပါဒီဒန်းသူရေးဆိုတဲ့ကိစ္စတွေကြောင့်ပဲဆယ်စုနှစ်တွေနဲ့ချီပြီးစစ်ပွဲတွေဖြစ်ပွားရတဲ့အထိကျေပြန့်လာခဲ့ပါတယ်ဒါတွေကြောင့်ပဲတိုင်းရင်းသားတွေဘက်ကစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုရဖို့တောင်းဆိုနေကြတာဖြစ်ပါတယ်အနေဒီအစိုးရကတော့ပြည်တွင်းငြိမ်းချမ်းရေးရရှိပြီးဖက်ဒရယ်ပြည်ထောင်စုစနစ်သွားနိုင်ဖို့လှုံ့ဆော်နေတယ်လို့ပြောဆိုထားပါတယ်ဒါပေမဲ့အဲဒီလှုပ်ဆောင်မှုတွေကတိုင်းရင်းသားတွေလိုအပ်နေတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ကန့်ညင်မှုရှိပါရဲ့လားပြည်ထောင်စု Institute ကဒါရိုက်တာခွန်ဆိုင်ကတော့ဖက်ဒရယ်စနစ်ပေါ်သူ့ရဲ့အမြင်ကိုခုလိုရှင်းပြသွားခဲ့ပါတယ
်ဖက်ဒရယ်ကကျွန်တော်တို့သူ့ပုံစံနဲ့သူ့အကုန်လုံးရှိပြီးသားဘယ်တနိုင်ငံနဲ့ဟိုဒီနိုင်ငံနဲ့ဟိုနိုင်ငံနဲ့တူတာမရှိဘူးနော်မရှိတော့ညာလေပဲကျွန်တော်တို့အတူတကွအေးအေးချမ်းချမ်းပူပေါင်းနေထိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကပြည်မပြည်နယ်ဆိုတာမရှိသင့်ဘူးနံပါတ်၁ကနော်ပြည်နယ်ကြီးပဲဖြစ်ဖို့လိုတယ်နော်ဒီဥစ္စာတန်းတူရင်ညီမမျိုးလိုဖြစ်တယ်ဒါတွေဖြစ်ဖို့လိုတယ်နံပါတ်၂ကတော့ဗာလဲဆိုတော့သူ့ဘုတ်ကိုဘုတ်ဆိုတာရှိဖို့လိုတယ်သူ့ဘုတ်ကိုဘုတ်ဆိုတာကိုဘုတ်ကြီးပဲမဟုတ်သူ့ဘုတ်လည်းကိုကြီးပဲမဟုတ်ဘူးသူ့ဘုတ်ကိုဘုတ်ဆိုတာရှိရမယ
်ပြည်ရင်းငြိမ်းချမ်းရေးတိုင်းရင်းသားပြည်သူအများစုကမျှော်လင့်တောင်းတနေတဲ့စစ်မှန်တဲ့ဖက်ဒရယ်စနစ်ပေါ်ထွန်းလာရေးတို့အတွက်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဝိုင်းဖြည့်ရှင်းနေကြပေမဲ့ထင်တလောက်ခရီးမပေါက်သေးပါဘူး။ပင်လုံစစ်တပ်ကိုရှာဖွေခြင်းမြန်မာနိုင်ငံ၏ငြိမ်းချမ်းရေးဆွေးနွေးပွဲများတွင်ဖက်ဒရယ်စနစ်၏အခမ်းကဏ္ဍဆိုတဲ့စာအုပ်ကိုပြုစုရေးသားခဲ့သူမိုက်ကယ်စီဂနာကမြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ဖက်ဒရယ်စနစ်အခက်အခဲတွေပေါ်အခုလိုအကြံပြုတင်ပြသွားခဲ့ပါတယ်။
One important point is that so far, when we talk about federal reforms, it was always framed as an ethnic nationality issue. Exclusively,
ဒီနေရာမှာအရေးကြီးတဲ့ချက်က federal စနစ်အကြောင်းပြောကြရင်တိုင်းရင်းသားအရေးလို့ယူဆနေကြတဲ့ကိစ္စပါ။ဒါဟာတိုင်းရင်းသားတွေအတွက်တီးခြားဖန်တီးပေးထားတဲ့အရာလို့ထင်မြင်ယူဆနေကြပါတယ်။ဒါပေမဲ့တမိုင်းတွေ့ကြုံတွေကိုကြည့်ရင်မြန်မာနိုင်ငံမှာ federal စနစ်ပေါ်ထွန်းရေးအတွက်တိုင်းရင်းသားတွေကြီးပဲလှုပ်ကြလို့မဖြစ်နိုင်ပါဘူး။မြန်မာလူမျိုးတွေရဲ့ထောက်ခံမှုပါဖို့လည်းလိုပါတယ်။ဒါကြောင့်လူမျိုးစုမြန်မာတွေပါထောက်ခံနိုင်တဲ့ပုံစံမျိုးဖြစ်အောင်လို့ Federal စနစ်ကိုရည်ဆွဲကြဖို့အတွက်အင်မတန်ရည်ကြီးပါတယ်။အဲ့ဒီထဲမှာဒေသန္တရအစိုးရတွေပါလီမန်တွေပြည်နယ်တိုင်းဒေသကြီးအစိုးရတွေအပြင် NLD ပါတီလည်းပါဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ Federal စနစ်ဖြစ်ပေါ်လာဖို့အတွက်လူများစုမြန်မာတွေရဲ့ထောက်ခံမှုရဖို့ကလိုအပ်နေလို့ပါ။အဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့အနာဂတ်မှာ Federal စနစ်ပေါ်ထွန်းရေးအတွက်လှုပ်ဆောင်မှုတွေဟာခက်ခဲနေပါလိမ့်ဦးမယ်။
လူများစုမြန်မာတွေနဲ့တိုင်းရင်းသားလူနည်းစုတွေအကြားနက်နက်ဆန်ဆန်အမြင့်တွင်နေတဲ့ဒန်းတူရေးဆိုင်ရာပြဿနာတွေဟာနိုင်ငံရေးပြဿနာဖြစ်တယ်ဆိုတာကိုအများစုကလက်ခံထားပြီးဖြစ်တာကြောင့်နိုင်ငံရေးနည်းနဲ့အဖြေရှာရမှာဖြစ်ပါတယ်။လက်ရှိအစိုးရကတိုင်းရင်းသားဒန်းတူရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ကိုတွားလို့တယ်လို့ပြောဆိုထားပေမဲ့လေတိုင်းရင်းသားတွေရဲ့အခွင့်အရေးတွေမှာအခြေခံအကျဆုံးဖြစ်တဲ့သူတို့ခေါင်းဆောင်တွေကိုအတိမတ်ပြုဖို့တိုင်းရင်းသားခေါင်းဆောင်တွေရဲ့အာဇာနည်နေ့တွေကိုကျင်းပခွင့်မပြုနိုင်ဘူးဆိုရင်အစိုးရဖြစ်ချင်နေတဲ့တိုင်းရင်းသားဒန်းလူရေးနဲ့စစ်မှန်တဲ့ဖက်ဒရယ်စနစ်ပေါ်ပေါက်လာရေးဆိုတာကတော့အလံဝင်းနေအောင်မှာဖြစ်ကြောင်းဒီတစ်ပတ်သတင်းတော့မဆူကနေတင်ပြလိုက်ရပါတယ်ရှင
်အမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းတော့မဆူအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာတော့သတင်းချုပ်မီထွန်းပွဲတော်ရောက်ပြီဆိုရင်မီးပုံလေးတွေနေရာအနှက်မှာတွေ့လာရပါတယ်ဒီမီးပုံလေးတွေကနိုင်ငံသားကဝင်လာလဲရှိသလိုမြန်မာနိုင်ငံကလက်လုံမီးပုံလေးတွေကိုလည်းလူကြိုက်များနေစေဖြစ်ပါတယ်ဒါပေမဲ့ဒီလက်ဖြစ်မီးပုံလုတ်တဲ့လုပ်ငန်းတွေတော့ဒီနှစ်ပိုင်းတွေအတွင်းမှာတည်တည်တသာကိုနည်းသွားပါတယ်ဒါကြောင့်မို့လို့ရိုးရာလက်မှုမီးပုံလေးတွေပျောက်ကွယ်သွားတော့မှာလားဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာမြင်းမခသတင်းအေဂျင်စီကကိုထူးဆက်တင်ပြထားတာနားဆင်ပါရှင်
လူမျိုးတွေဟာသတင်းကျုပ်အချိန်ခါမှာဗုဒ္ဓမြတ်စွာဘုရားကိုမိပူဇော်ဖို့အတွက်သတင်းကျုပ်မိထုံပွဲတော်တွေကိုနှစ်စဉ်နှစ်တိုင်းယူရမှာဖြစ်ကျင်းပလိမ့်ရှိပါတယ်။ဘုန်းကြီးကျောင်းတွေဘုရားစီတွေမှာဖျောင်းတိုင်မိတွေစီမိခွက်တွေနဲ့ထွန်းညစ်ပူဇော်ကြသလိုလမ်းတွေနေအိမ်အဆောက်အုံတွေမှာလည်းရောင်စုံမိတန်းတွေမိဘုံတွေကိုစီစီရီချိတ်ဆွဲပြီးမျက်စိပသာရဖြစ်အောင်အလှဆင်ကြပါတယ်။ဒီလိုအချိန်ဆိုမိရှုမိဘန်းတွေမိလုံးတွေတွေမိဘုံတွေဟာရောင်းအားကောင်းတဲ့ပစ္စည်းတွေဖြစ်ပြီးအလှဆင်ချိတ်ဆွဲတဲ့မိဘုံတွေထဲမှာဆိုနိုင်ငံခြားကနေတင်သွင်းရောင်းချတဲ့အကြောင်းဆုံးဒီဇိုင်းစုံမိဘုံတွေကိုဈေးတွေမှာအလွယ်တကူဝယ်ယူနိုင်တယ်လို့လက်လုံမီးဘုံတွေကိုလည်းမီးဘုံလုပ်ငန်းလုပ်ကင်သူတွေစီကနေမှတ်ယူကြပါတယ် မိဘုံတွေကိုတနေ့လုံးမှာမှာတရင်ကျုပ်ပွဲတော်တချိန်သာအနေနဲ့အရင်ရက်ကမှာယူမှုများပြီးရောင်းအားသွက်တာမျိုးရိုးရာမိဘုံလုပ်ငန်းလုပ်ကင်သူတွေအနေနဲ့လဲစက်တင်ဘာလနဲ့အောက်တိုဘာလတဲ့ပွဲတော်ရက်မတိုင်မီထိကိုဟောရအနေမီအောင်အားစိုက်လုပ်ကင်ရပါတယ်။ရန်ကုန်မြို့ဘားကရာချောက်ဘိုလန်ဘေးမှာနေထိုင်တဲ့ဦးခေမောင်ကြီးကတော့သူ့အသက် 17 နှစ်လောက်တည်းကမိဘုံလုပ်ငန်းကိုစတင်လုပ်ကင်ခဲ့တာဖြစ်ပါတယ်။ဦးခေမောင်ကြီးဟာကားပစ္စည်းအရောင်းဆိုင်ဖွင့်လှစ်ထားပေမဲ့ဒီချိန်မှာတော့ဆိုင်ကိုယုံကြည်ရတဲ့သူစီတွေထားခဲ့ပြီးသူတက်ကြွတဲ့လက်မှုပညာကိုပြန်ထုတ်သုံးနေပါတယ်။
ကျွန်တော်ဘေးနော်ကားပစ္စည်းကကြီးတာအမြင်နဲ့ရှိတယ်ဒါကဝါနာပါပဲနော်ဒေဥစာကကျွန်တော်ကဝါနာနဲ့ပါပဲဗိတ်ရလာလို့ဩတော်တရင်အစားပြီးကျွန်တော်အယူမသွားတော့ဩရာကြပြီလေခွဲမယ်ဖြာမယ်နီးချိုးပဲဒါကအကျန်းပြီးစက်တဲ့အစိတ်ရောက်ဝါယူပြီးပါပြီနောက်ပိုင်းကဘကြီးကြိုက်နေဘကြီးဆက်လုံးဆိုတဲ့ဆက်လုံးကဩဇာနဲ့တော့ရမီလုံးနဲ့ထည့်ဆောင်လို့ရတာဖျောင်းနဲ့ခလေးကတန်းလေးကထည့်တာဖ
ကျွန်တော်ကမှာအဖြစ်ကူညီကြတယ်လို့သိရပါတယ်။2009နှစ်မတိုင်ခင်ထီတော့တရင်ကျောက်ကာလာမှာမီးဘုံအလုံးရေတောင်းတဲ့စီရောင်းချခဲ့ရပေမဲ့နိုင်ငံခြားကတင်သွင်းတဲ့မီးတွေတွေအနှံ့စင်မီးတွေဝင်ရောက်လာချိန်မှာတော့ရောင်းအားကျသွားတာကြောင့်မီးဘုံလောက်ကင်သူတွေကလည်းတဖြည်းဖြည်းနေပါလာပါတယ်။ရိုးရလက်မှုမီးဘုံလုပ်ငန်းလုပ်ကင်တဲ့ဒေါက်ခေမာကြီးကခုလိုပြောပါတယ်။စံငါလောက်ကတလာလုံးလုံးလောက်ကတလ ဟိုတနိစ္ဆာန်မျိုးစုံအကောင်လေးတွေအမီးလေးတွေအဲ့ဒါကိုတနည်းပတ်လုံးလောက်ထားတာအမာရွတ်တိုင်လည်းမဟုတ်ဘူးတလန်းလုံးလောက်ထားတာတအိမ်တအိမ်ဟောပြီးထောင်ချီပြီးလောက်ထားတာသတင်းကျုပ်ခန်းကြီးဆိုအကုန်ကုန်နေရလာလာကြီးပါဟိုမှာလေလော်ရီကားကြီးနဲ့ပယ်တာအခုလေကြာအဲ့လိုမျိုးမလာတော့မလာဘဲနဲ့မာရွတ်စီမှာအဲ့လိုမျိုးဟောကုမ္ပဏီကလာမာတာတွေပဲလောက်ကြကုမ္ပဏီစိုးဝင်စန္နာတို့ဒန်းရှင်တို့အဲ့လိုကလာမာတယ်
နိုင်ငံခြားကသွေးနဲ့မီးဘုံတွေကိုဈေးကွက်ထဲကျကျပြန့်ပြန့်ရောင်းချနေကြတဲ့ဆိုပေမဲ့ဝါစီစိန်ဆက်ကူတွေပလတ်စတစ်အချီတွေကိုသုံးပြီးလက်နဲ့ပဲအဆအဆုံးလုပ်ရတဲ့ရိုးရာမီးဘုံတွေကိုလည်းဒီနေ့အချိန်ထိတန်ဖိုးထားဝယ်ယူနေကြတော့မှာပဲရိုးရာမီးဘုံတွေကိုနှစ်စဉ်ဝယ်ယူနေတဲ့ဒေါက်တာတော်ခင်နိုင်ဦးက
ကျမတို့ကညာဘက်ကနေပြောင်းလာတာပေါ့အဲဒါကြောင့်မလို့ဒီအညာဒေတာမှဆိုရင်တော့ကျမတို့ကဒီတရင်ကျွတ်လာပြင်းနေဆိုရင်ကျမတို့ကိုးကွယ်တဲ့ဟိုရေတော်မြို့နယ်မှာပေါ့အဲဒီကဘာဧကယသာသာသနာအရေးတာကြောင်းမှာတော့ဖရားတွေအများကြီးပဲရှိတယ်။အဲ့ဒီမှာကျမတို့ကအမြဲတမ်းနှစ်စင်ပေါ့ဒီလိုစီမီတစ်ထောင်ဟိုအားလုံးမှဆိုရင်တော့တသိန်းပူဇော်ကြတာပေါ့လေဖရားတွေ။အဲ့ဒီမှာကျမပူဇော်ခြင်းလို့နှစ်တိုင်းကလာပြီးတော့ဝယ်တာပါကျမ။ဟိုကျမကနည်းနည်းလေးမြမာမှုကိုကြိုက်တယ်။ကြိုက်တဲ့အတွက်ကြောင့်မလို့ကျမဒီမြမဒီလိုမီးပုံးလေးတွေပေါ့ပြီးတဲ့အခါကျတော့ဂျာပန်ပေါ့ဂျာပန်ဆိုတာကတော့ကျမတို့ရဲ့ဘာသာနဲ့လေအထွတ်မြတ်ထားတဲ့ပန်ဆိုတော့ဒီလိုပန်းပုံးပုံတံလေးတွေနဲ့အဲကျမတို့ဖရားတွေကိုပူဇော်ခြင်းတာပေါ့ဒါကြောင့်မလို့ဒီကအဲကျမတို့မြမလက်ရာမျိုးတွေလည်းဖြစ်တယ်ဟိုလက်မှုလည်းဖြစ်တယ်အဲ့တော့ဒီလိုမျိုးအိမ်တွင်းလက်မှုလုပ်ငန်းလေးတွေကိုလည်းအားပေးခြင်းနဲ့ကျမတို့လည်းဒါကိုနှစ်သက်တဲ့အတွက်ကြောင့်ဒါလိုပူဇော်ဖြစ်တာပါ
မြမရိုးရလက်မှုမီးဘုံတွေကိုပဲရွေးချယ်ဝယ်ယူသူတွေရှိနေသေးတာကြောင့်မီးဘုံလုပ်ငန်းတွေဟာပျောက်ွယ်သွားမှာမဟုတ်ဘူးလို့ဦးခင်မောင်ကြီးကယုံကြည်ထားပါတယ်
။လက်မှုလုပ်ငန်းထိုးလို့များဘယ်လောက်ရှိလက်ပေါင်းဘယ်လောက်ရှိဒါကိုကြည့်ချင်လို့ဒါဝယ်ယူတာ။ဟိုကဆက်ကုန်ဆက်နှစ်ထုပ်တဲ့ပစ္စည်းတွေတပုဒ်ကနဲ့လွယ်လွယ်လေးစီးစက်စက်စက်ဒါကိုမလူကြည့်သူတို့ဘက်ကဖွင့်ပြောလို့အဓိကတော့ဒီကုမ္ပဏီရပါတော့။ဟိုတယ်ဥပါတို့ကအဲ့ဒါကြီးမလူကြည့်ဘူး။ဆက်ကနဲ့ဆက်ကထုပ်တဲ့ပစ္စည်းလက်ကနဲ့လုပ်ပြတော့ဘယ်လိုပုံစံလုပ်တယ်ဘယ်လောက်ကောင်းလဲလားလဲလက်မှုကြည့်ကြကြည့်ချင်လို့နောက်သုံးလူချင်းတစ်တိုင်းအားရလဲရမရမ်းအဲ့ဒါကြီးတီတွင်မှုကိုလူကလူချင်းတီယုတ်ပစ္စည်းတတိလာတဲ့ဓာပဲဆိုပေါ်ကလာတာဟုတ်တယ်နောက်ပိုင်းပြီးသွားမီးတွဲတဲ့ပေါ်ကလာလောကဆန်ကန်းလေးကအဲ့အဲ့ဒါစမ်းသစ်မှုကအများကြီးလုံနိုင်မပြတ်ဘူးပေါ့နော်အဝါနာစီစီမှုလဲလူကနေရာရှိမှု
လက်ရှိမှာတော့ပြီးဖို့လုပ်ငန်းလုပ်ကင်လူတွေအနေနဲ့ကုန်ကျန်းစင်းမြင့်တက်လာတာမြို့နယ်ထဲမှာဝါအယောင်ဆိုင်ဒီဇိုင်းပဲရှိတာကြောင့်အရင်သေးကောင်းတဲ့ဝါကိုစိတ်ကြိုက်ဝယ်ယူလို့မရတာစတဲ့အခက်အခဲတွေတော့ရှိနေပါတယ်ကျွန်တော်သူစားပါမြမခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တော့
မြမတခွင့်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောရရှင်များရှင်2019ခုနှစ်အောက်တိုဘာလ12ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ52 kHz 5889နဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောရရှင်ဒီဆောင်မြော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုက်စီစဉ်မှာတော့အစိုးရဖြိုးပြေဆောင်တို့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်ဆရာတွေဖြစ်ခဲ့ရတာတွေကိုဆွေးနွေးသွားမှာပါဒီမကြသေးရင်တော့ပဲအစိုးရဖြိုးပြေဆောင်ပါဝင်လူငယ်သုံးကိုမွေးဆွေးဝါးမှုနဲ့မတင်ခါတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းလိုက်ပြီးမှနောက်ပိုင်းမှာတော့တန်တရာကင်းရှင်းတဲ့အတွက်ပြန်လွတ်ပေးပါတယ်ဒါပေမဲ့ဒါအပြစ်မရှိတဲ့သူတွေအတွက်နှစ်နာစရာဖြစ်ရတယ်အပြစ်ရှိတဲ့လူတွေကိုတော့အေးမြူရတယ်ရှိတယ်ဆိုပြီးတော့ဝေဖန်တဲ့နေလဲနောက်ဆက်တွဲထွက်လာပါတယ်ဆိုတော့ဒီရဲတပ်ဖွဲ့ရဲ့စောင်းချက်နဲ့မြန်မာနိုင်ငံရဲ့တရားစင်ရေးတစ်ခုလုံးအနေနဲ့အားနည်းချက်တွေပြင်ဆင်ကြရပြီးဘာတွေရှိနေသလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ပြင်နိုင်ဆွေးနွေးဖို့အတွက်ကိုဥပဒေပညာရှင်ဦးသိန်းသန်းနောက်လူခွေရဲ့လှူရှာသူတို့ဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မြင့်မင်းတို့ဖိတ်ကြားထားပါတယ်ဆိုတော့ဒီအပြစ်မရှိတဲ့သူတွေဘန်ခံစီခံရအေးယူခံရတဲ့ကိစ္စတွေနဲ့ဒီအပြစ်ရှိတဲ့လူတွေကိုကြတော့အေးမြူတဲ့ကိစ္စတွေကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ဒီအရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီဟိုဆရာဦးသိန်းသန်းဦးပဲဆွေးနွေးစေချင်ပါတယ်ဒီအစိုးရဖြိုးပြေဆုံးအပါဝင်ပေါ့လေလူငယ်တွေကိုတရင်ပြည့်ချက်အရာဆိုပြီးတော့ဟိုရဲတပ်ဖွဲ့ရဒီဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ပေါ့လေဥပဒေရှုထောင့်အရာတုံ့တက်မယ်ဆိုရင်ကျွန်တော်တို့အရင်ဆုံးဘာတွေများအားနည်းချက်တွေရှိခဲ့တယ်လို့များဆရာအနေနဲ့ဆွေးနွေးနိုင်မှာလဲခင်ဗျာ
သူအရာဟိုအဓိကဖုံးတဲ့ရင်ပေါ့နော်ကျွန်တော်တို့ရတဲ့လောက်ကတော့တရင်ပြည့်ချက်အရာဖမ်းတယ်တရင်ပြည့်ချက်ဖမ်းတယ်ဆိုတရင်ပြည့်ချက်ကတိကျဘူးဆိုတော့ဒီတော့ခိုင်မာရင်တောက်တဲ့ဆရာရပြီဆိုတော့ဆရာဂျာဒီစတုံးလေးပါလိစောက်ရဒီတရင်ရလိမ့်ကြည့်ပါလေ။ဒါဒါပေမဲ့ဒီဂရင်းကိုဟိုအတူကြီးပို့လို့တာပေါ့။အတူကြီးပို့လို့တာပေါ့။အခုရတဲ့ဂရင်းကြီးရရကြတော့အဲ့ဒီလိုဒီအတူထူထားတဲ့အနေထားမျိုးလည်းမရှိဘူး။ဖမ်းတယ်ဖမ်းပြီးတော့ဒါတွေကတော့ဒီကမဟုတ်ဘူးလို့လည်းပြီးတော့ဖမ်းတဲ့သူလိုက်တယ်ဆက်တယ်ဆိုတော့အချိန်မျိုးမျိုးတွေရှိတော့အဲ့ဒီဟာလည်းဒီဂရင်းကြီးကမှဒီစောက်ဒီကအနိမ့်မထားဘူးလေ။ဟိုအကားကြီးခန့်ခန့်နေတယ်ဆိုရင်အဲ့လိုထိုးကြည့်ကြရင်မရဘူး။ဆိုတော့ကျန်တဲ့တစ်ခုအမှုမဟုတ်လို့သူတည်ပြီးပါမတဲ့ပြရားအမှုတော်မှာဒီပုံမှန်မှာဆက်ကန်းကြတော့လေအဲ့တော့ဒါတစ်ခါတစ်ခါလို့ရင်တော့တစ်ခါတစ်ခါဒီနေ့ကျွန်တော်တို့နိုင်ငံသားပဲပုံစံလက်ခုနဲ့ပုံစံတုံးကျုံတော့ညှိလေတော့ဒီမှာပါလေ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုအောင်မျိုးမင်းအနေနဲ့ရောခင်ဗျာဒီလူခွင့်ရှူတော့ကကြည့်မယ်ဆိုရင်ရောကျွန်တော်တို့ဒီဖမ်းဆီးလိုက်တဲ့ကိစ္စမှာဘာတွေများလွဲချော်သွားတာတွေ့ရလဲ
โอเคဖမ်းဆီးမှုကိုကျွန်တော်ကြည့်မယ်ဆိုရင်လူတယောက်ကိုတရားဥပဒေနဲ့ဖမ်းဆီးခြင်းမပြုရဘူးဆိုပြီးတော့ကျွန်တော်သတ်မှတ်ထားရှိပါတယ်အဲ့တော့တရားဥပဒေကဖမ်းဆီးရတော့ရတယ်ဒါပေမဲ့တရားဥပဒေကဖမ်းဆီးသည့်ဆိုင်အောင်အဲ့ဒီလူရဲ့ဂုဏ်သိက္ခာနဲ့သူ့ပေါ်မှာမလိုအပ်တဲ့အကြမ်းဖက်မှုတွေရိုက်နှက်ဆုံးမပြီးတော့ရိုက်နှက်ပြီးတော့ဖမ်းဆီးမှုတွေမလုပ်ရဘူးဆိုတာကိုလည်းရဲတပ်ဖွဲ့ရဲ့လက်သွဲမှာကျွန်တော်ဖော်ပြထားပါတယ်သူကြီးဖမ်းခံခဲ့တဲ့သူတယောက်ကအဖြစ်ရှိသည့်ဒီတိုင်အောင်ဒီဖန်ဆံမှုမှာအသာတကြီးဖန်ဆံတဲ့ပုံစံမျိုးရှိနေဖက်ပြင်းတဲ့ပုံစံမျိုးမရှိဘူးပြန်လဲအကျန်းဖက်ခုခံမဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီလူကိုကျွန်တော်တို့ဒီကိုကြည့်လဲရောက်နာကျင်အောင်ကြိုက်နဲ့ဖန်ဆီးခြင်းလုံးဝမလုပ်ရဘူးဒါကိုတားမြစ်ထားပါတယ်နောက်တစ်ခုကဒီဖန်ဆီးကိုမပေါ့ဗျသူ့ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်မဲ့အပြုမှုတွေသူ့ရဲ့ဂုဏ်သိက္ခာပိုင်းကိုညှိုးနွမ်းစေမဲ့ပုံစံမျိုးနဲ့ဆက်ဆက်ခြင်းမပြုရဘူးဆိုတာလေလူခေမှာပေါ်ပြထားပါတယ်ရဲလက်ဆွဲထဲမှာလည်းဒီလိုမျိုးရေးတတ်တာဖြစ်ပါတယ်အ အခုလိုမျိုးဖမ်းဆီးမှုကြီးတဲ့အခါမှာခုနလိုမျိုးတည်ရသည်ဖြစ်စီမရသည်ဖြစ်စီခိုင်လုံပြီးဖြစ်စီမခိုင်လုံပြီးဖြစ်စီအဲ့ဒီအချိန်မှာအဲ့ဒီလူကလူသားပဲဖြစ်ပါတယ်ဒါကြောင့်မလို့သူ့ကိုကျွန်တော်တို့သူ့ရဲ့လိုက်ရောမှုရင်းဆံမှုလုံးဝမရှိတဲ့အခြေအနေမျိုးမှာတိုင်းနဲ့ဖမ်းဆီးတာတွေဂုံတိတ်ကထိကလုဆောင်ခြင်းကတော့လူသိရှင်ကြားလူသားရဲမှာပုံသိက္ခာတိစီအချက်ဖြစ်တယ်။အဲ့ဒါကလူခွေးချိုးပေါမှုတစ်ခုလို့ကျွန်တော်ခိုင်ခိုင်မာမာပြောလို့ပါတယ်
။ဟုတ်ကဲ့။ဆရာဦးသိန်းတန်းဝင်နောက်တစ်ခုရှိရလဲပေါ့လေ။ခုသူတို့ဖမ်းဆီးလိုက်ပြီးတဲ့နောက်မှာဒီဖမ်းဆီးမှုနဲ့ပတ်သက်လို့ဒီရဲတပ်ဖွဲ့ကသတင်းတပ်ပုံတွေပဲထုတ်ပြန်လိုက်တယ်။နောက်အဲ့ဒါတွေကလည်းလူမှုကွန်ရက်မှာတော်တော်ကြည်ကြည်ပြင်းပြဟိုပြန့်နှံ့သွားတယ်ပေါ့နော်။ဆိုတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟိုအခုကြတော့မဟုတ်ဘူးဆိုပြီးတော့ဟိုဖြစ်သွားတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဒီနစ်နာဟိုတဲ့သူတွေဘက်ကပေါ့လေအကောက်ဝဲပြထားတဲ့ဟာဒီတစုံတရာကျွန်တော်တို့ဒီ TRS စနစ်မှာဘာလို့များရှိလဲဆရာ
အခုကျွန်တော်ခုနပြောလိုက်တဲ့2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်လက်ခုနဲ့ပုဂ္ဂိုလ်ရေးဆိုင်လူချင်းခုနဲ့တိုက်ရိုက်ကြည့်တာပေါ့ဗျာဒါအဲ့ဒီဥပဒေအရနိုင်သူသားတယောက်ရဲ့ဂုဏ်သိက္ခာကာကွယ်ဖို့လုပ်ကြောင်းဖြစ်ပြီးပေးပြီးဖို့အတွက်ဒီလိုနောက်ရောက်ခံအဖွဲ့အစည်းတွေဒီအကြံကိုင်အဖွဲ့အစည်းတွေကရဲ့အနေနဲ့ကာကွယ်ပေးဖို့ဒီဥပဒေကြားထားတာပဲဒီမှာအပြုပြည်စုံကိုဖမ်းတယ်ဒါကျွန်တော်တို့ကဥရိယပြောလို့ရှိရင်ခုနလေသူ့မှာဖမ်းခွင့်ရှိတယ်ရဲရဲပိုင်နိုင်မှုဆိုသူ့မှာဒါဝရမ်းပါပါနဲ့ဖမ်းခွင့်ရှိတယ်ဒါပေမဲ့ဒီဟာကခိုင်မာမှန်ကန်မှုဆိုတာပေါ့ဗျာခိုင်မာမှန်ကန်မှုလို့တယ်နောက်ထမ်းပုံဖမ်းနေရတယ်မကောနောက်သတင်းတပ်ပုံတွေကိုခေါ်ပြတယ်ဆိုတော့သူ့ရဲ့ပုတ်ဒီဂုံတိတ်ခါကိုထိလိုက်သွားတယ်ဗျာထိလိုက်တော့ကျွန်တော်တို့အေးမှာအကြောင်းအရာလည်းပြန်တရားဆွဲလို့ရမယ်နောက်တစ်ခါသူကဘဒရင်ပြည့်ရူကမမှန်တရင်ပြည့်တန်ကြားကျင်းနဲ့ရာဇရာဇကြီးဦးတို့ပုံမှန်နေရာတစ်ဆက်တည်းရာဆွဲလို့ရမယ်။နောက်ကျွန်တော်ခုကဒိုင်လို့လုပ်တယ်လို့ရောတရားဆွဲလို့ရမယ်။ကျွန်တော်တော့အဲ့လိုနားလေ
။ဟုတ်ကဲ့။ဆက်နောက်တစ်ခုကဒီအခုကတော့ဒီနာမည်ကျော်စိုးတော်တယောက်လည်းဖြစ်နေတော့ဒီလူမှုကွန်ရက်ဒီမှာရောဒီအမှုပညာတိုင်းဝန်ချမ်းမာရောဟိုတော်တော်ကြီးကြီးကြီးလောင်လောင်ပြောတဲ့ဆွေးနွေးနေကြပြီးရပိုင်းတွေပြန်လွတ်လာတော့ပေါ့လေ။ဒါပေမဲ့ဒီလိုသားနာမည်ကြီးရဲ့လူမျိုးမဟုတ်ခင်ဘယ်လိုဖြစ်မလဲဆိုတော့ဟိုမိကုန်းနေတယ်တော်တော်များမိကုန်းထောက်ကြပါလေဆိုတော့ဆရာတို့အတွေ့အကြုံရောဆရာဆိုရင်ဒီဟိုရုံးပြင်ကနားလဲသွားနေကြတာဆိုတော့ဒီလိုဆရာတို့အတွေ့အကြုံရဆိုရင်တကယ်လို့သူ့လူသားဓမ္မကြီးပုဂ္ဂိုလ်တယောက်ဖြစ်မလာခင်ဒီဖြစ်စဉ်ကဘယ်လိုဖြစ်လာနိုင်တယ်လို့ယူဆလဲဆရာ
ဟာဓမ္မကြီးပုဂ္ဂိုလ်မဟုတ်တော့ဗျာနေပြီးတော့ဘောထောင်နဲ့၄၅၆လားအာဖမ်းနေစီးတယ်သူ့ကိုပြုတ်ဒီလိုချက်ချင်းပြန်တော့နိုင်မို့ဘယ်လွယ်ဘူးဗျာအာရဲဖမ်းပြီး၆ဆင်းအောင်မယ်နော်ဟိုပြီးတော့ကျတော့ဒီအခါကျတော့ရုံးကိုတည်အောင်မယ်ဟောတော့ဒီတော်ရုံတစ်ဖြစ်နေတော့ရဲလက်နဲ့ရောက်တဲ့ပြန်လွတ်လာလို့ဆိုသိမလွယ်ဘူးပြတရခွင်ကိုရောက်သွားပြီးမှဒီအားကြီးမှဆောချက်မတည်မနဲ့လွတ်လာတော့အကြောင်းကြောင်းနဲ့ပြန်ရုံသိနေတာဆိုတော့အခြေအနေကအနည်းဆုံး2လ3လတော့ထောင်ထဲရောက်သွားမှာပဲဒါလက်ရှိမျက်မှောက်မှာဖြစ်နေတဲ့အခြေအနေပဲဗ
ျဟုတ်ကဲ့ပါဆရာရှင်းစွာဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုစာပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်ဒါတွေလည်းပေါ်ပြခြင်းပါတယ်တူကတော့သက်မင်းထွန်းဆိုတဲ့ကောင်းနေပို့ထလာပါတောင်ဝင်ရှိတာကဖက်စီရဲ့တက်ဖွဲ့ပါတရားဥပဒေကအားနှဲ့ချက်ဆိုတာထက်မဟုတ်မှန်တဲ့ကိစ္စတွေပြန်လဲအရေးမယူပဲတောင်းပန်လျှော့ပေးနေလို့ပါတဲ့နောက်ထပ်ကျူးလွန်မှုလမ်းဖွင့်ပေးထားတယ်လို့ဖြစ်နေပါတယ်နောက်တစ်ယောက်ကတော့ကောင်းမြတ်သူဆိုတဲ့အကောင့်ပါရှင်မှာသူကတော့မူရထောက်လိုင်းရေးဆိုသူတွေကတဲ့မတရားဖက်စီရင်းနဲ့တာမတရားပါဘူးတဲ့တိတ်ခါလဲကြလူလဲနာတယ်အလုတ်ပြည့်ဇီးတက်တယ်အခုပြန်လွတ်ပြီးတော့နင့်နာမှုတွေဘလို့ပြန်ဖြည့်ရှင်းပေးမလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်။နောက်ကျွန်တော်တို့အီးမိုးနဲ့အီးမေးနဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကတူလည်းရှိပါတယ်။သူကတော့ဥတင်ဝေဖြစ်ပါတယ်။မအေးတန်တာကျော်ဖတ်ပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ပါ။ဆိုတော့ဖြိုးပြေကုန်ရဲ့အမှုကိုကြည့်မယ်ဆိုရင်ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေဟာရဲလုံငန်းမကျွမ်းကျင်တာကိုတွေးရပါတယ်လို့ရေးထားပါတယ်။သတင်းပေးခိုင်လုံမှုအစ်စင်တန်းကိုမတုံ့တက်တတ်တော့ဆုံးဖြတ်ချက်မှားယွင်းမှုဖြစ်သွားတဲ့အတွက်တစ်ဖက်လူနင်းနာမှုဖြစ်ခဲ့ရပါတယ်။ဒီလိုမှားယွင်းမှုမျိုးမြန်မာနိုင်ငံမှာဘယ်နှမှုဖြစ်ခဲ့မယ်ဆိုတာမသိနိုင်ပါဘူးလို့ဆိုပါတယ်။ဒီအမှုကတော့ထင်ပေါ်တဲ့သူအဆိုတော်ဖြစ်နေလို့သိလိုက်ရတာပါ။သို့တော်လည်းတစ်ဖက်လူနင်းနာသွားတာကတော့ငြင်းလို့မရပါဘူးတဲ့။ဒီနင်းနာမှုကိုဘယ်လိုကုစားကြမလဲဆိုတဲ့မေးခွန်းရှိလာပါသေး။ရဲတပ်ဖွဲ့ကတော့ရဲစီကံထိန်းသိမ်းရေးဥရင်နဲ့စစ်ဆေးမယ်လို့ဆိုပါတယ်။ဒါမဲ့လည်းဒါကနင်းနာရဲ့သူတွေအတွက်ကုစားပေးတာမဟုတ်ပါဘူး။တာဝန်ထမ်းဆောင်နေတော့ဆောင်ရွက်ချက်ကိုရဲဥရင်ရာစစ်ဆေးခြင်းပဲဖြစ်ပါတယ်။နင်းနာသူအတွက်စဉ်းစားတဲ့အခါမှာတော့Law of Tout တရားမနင်းနာမှုနဲ့လူရဲ့အစဉ်အတန်းနဲ့အညီရောကြီးတောင်းရမှာပါတရားရုံးကနေပြီးတော့ပြည်ရဲ့ဝင်ကြီးဌာနကိုတရားမမှုဆွဲရမယ်လို့ထင်ပါတယ်မြန်မာနိုင်ငံမှာ Law of Tout ကိုဘာလို့အသုံးမပြုကြလဲဆိုတာတော့ကျွန်တော်မသိပါဘူးတဲ့ဥပဒေကတော့ရှိပါတယ်ဒီနည်းနဲ့ပဲကုစားရလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဥတင်ွေကရေးထားပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီတော်တော်ရှင်နေစာရဲမှာထောက်ပြတာဒီဖမ်းပြီးပြန်လွတ်ပေးလိုက်တဲ့ဆိုရင်လည်းတိတ်ခါထိခိုက်တဲ့အလောက်ကိုင်ပြတ် တဲ့နောက်ဒီလိုနစ်နာတွေကိုဘယ်လိုဖြေရှင်းပေးမလဲဆိုပြီးတော့ပြန်ပြီးမေးခွန်းထုတ်ထားတယ်ရှိပါတယ်ဒီဥတည်ဝေစာရဲမှာဆိုရင်လည်းဥပဒေမှာပြဋ္ဌာန်းထားတာရှိတယ်ဆိုပြီးတော့ပြောပါတယ်ဆောစောဆရာဥတည်တန်းကိုလည်းထောက်ပြပါတယ်ဆိုတော့ဆရာဥတည်တန်းကိုလက်ရှိဒီမြန်မာနိုင်ငံတရားရေးစနစ်မှာဒီလိုနစ်နာမှုတွေကြုံလာရမယ်ဆိုရင်ဒီအကာအကွယ်ပေးထားတာဘာတွေများရှိမလဲဟိုအထူးသဖြင့်ပေါ့လေတာမန်လူတွေလည်းလမ်းမီနိုင်လောက်တဲ့အကာအကွယ်အစီအမံတွေဘာများရှိမလဲဆရာ
ဟိုဥပဒေထဲမှာတော့ရှိပြီတကယ်လည်းတွေ့ရတော့အကာအကွယ်မရဘူးအခုကျွန်တော်ခုနကတည်းကပြောခဲ့တဲ့အတိုင်းပဲရာဇဝတ်ပြည်လုံးတွေမှာဘယ်လိုဖမ်းရမလဲဘာလုပ်ရမလဲဆိုတာအကုန်လုံးကြားထမ်းချက်တွေရှိပြီးသားပဲဒါပေမဲ့ဟိုလုတ်တဲ့အခါကျတော့အဲ့ဒီကြားထမ်းချက်တွေမလုပ်ဘူးအခုဒီဖြစ်စဉ်ကိုလေ့လာလို့ရှိရင်ဟိုစဖမ်းနေရကိုရိုက်နေထိုးချိန်ခါနေရမျိုးကြီးကျွန်တော်တွေ့ရတယ်နောက်တော့ခိုင်လဲမခိုင်လို့ပြီးတော့မှပြန်တော့လဲရတယ်ဘယ်လောက်နေတာတော့ရတယ်ဘယ်လောက်နေတာဆိုတော့ဒီကိုယ်တိုင်ဥပဒေချိုးဖို့တော့ဖမ်းနေလို့ပါတိုင်တဲ့လူကမမန္တရင်းပြတိုင်းတာဖမ်းတဲ့လူက2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလူလခွန်းနဲ့ပုဂ္ဂိုလ်ဆိုင်ရာဒီဒုံကျုပ်မှုအကာအကွယ်ပေးဥပဒေကိုချိုးဖောက်တာဖြစ်တယ်ဗျ။ဒါဆိုဒီလူငယ်တယောက်ကိုဖမ်းလိုက်တာဘုံတိတ်ကအများကြီးကြည့်တော့ခုနကဦးဆရာတယောက်ပြောပြီးတော့တော့ကျွန်တော်ညီမရှိပါတယ်။ပြန်မနေနိုင်ဘူးရတရားစွဲနိုင်တာလည်းရှိတယ်။ဒါပေမဲ့အစိုးရ institution အဖွဲ့ကြီးကိုတရားစွဲမရဘူးဖြစ်တယ်။ဒါအဲ့ဒါမျိုးပဲမတရားမှုတွေရှိနေမယ်အာနာဘအတိုင်းဝင်းကဝရိယရာလုကညာညွန့်ကြလုကဗုဒ္ဓလူကြီးနဲ့ဆောက်တာဖြစ်တဲ့ဆိုပုံမှန်မှားယွင်းတဲ့အာမျိုးဖြစ်တဲ့ဆိုအကာအကွယ်တွေနဲ့ကျွန်တော်ပြည်သက်တော့တန်မှန်ပြည်သူတွေမှာပုဂ္ဂိုလ်ချင်းတူချင်းဟုတ်တာဖြစ်တာမဟုတ်ပဲနဲ့အဲ့ဒီလိုအစိုးရ institution နဲ့ဖြစ်နေဘာမျှော်လင့်ချက်မှမရှိဘာကာကွယ်မှမရှိဘူးလို့ဆိုတော
့ပြောမယ်ဆိုရင်တော့ဒီဟိုတန်မှန်လူတွေလည်းလမ်းမီနိုင်လောက်တဲ့အကာအကွယ်ဥပဒေကာကွယ်ကတော့ဘာမှမရှိဘူးလို့ပဲပြောရမှာဖြစ်နေတာပေါ့
ဟုတ်ပါရဲ့ဟုတ်တယ်
โอเคဆိုတော့ကိုအောင်မျိုးမေရောခင်ဗျအခုဆိုတော့ကျွန်တော်တို့ဟိုဒီလိုအခြေအနေမျိုးမှာဒီလိုနစ်နာမှုတွေကြုံလာရင်အဲဆိုရင်ကျွန်တော်တို့ဟိုဘလို့ဖြစ်ရှင်းနိုင်တာမျိုးတွေရှိမလဲဘလို့ဖြစ်ရှင်းပေးသင့်တယ်လို့ယူဆတယ်ကိုအောင်မျိုးမေ
ဖြစ်ရှင်းပြမပြောခင်ကျွန်တော်တို့မြန်မာပြည်မှာအရင်တော့ပြောစကားလေးရှိပါတယ်မိအေးနှခါနာပေါ့အခုကတော့ကျွန်တော်ဒီကိစ္စခုနပြောကြားသွားတဲ့အချိန်ကြီးမှာတကူဖြိုးပြေဆုံးသုံးခါနာဆိုတဲ့စကားလုံးတော့ပြောအောင်လို့ဖြစ်တယ်ပထမချက်ကတော့ခုနလိုခိုင်လုံမှုမရှိဘဲနဲ့ရဲလုံထုံးလုံးဒီတိုင်းမဟုတ်ပဲねအကြက်သက်ဆန်းစီရတခါခံရတယ်ဒုတိယတစ်ခုကဆိုရှယ်မီဒီယာတွေမှာတစ်ဆင့်ဓာတ်ပုံတွေတင်ပြီးတော့သူ့ကိုပြေခံဖြစ်ဆွဆွဲခံရတဲ့ဂုံတိတ်ခါပိုင်းထိခိုက်မှုတစ်ပိုင်းကိုတွေ့ရနောက်တစ်ခုကအခုတော့ပြန်လွတ်လာပါဒါကသူ့လိုလူတယောက်မို့လို့ပေါ့နော်ဒါပေမဲ့ပြန်လွတ်လာပြီ ਨੇ သူ့ပုံမှာမတရားဖမ်းဆီးခံရတာခုနလိုမျိုးအင်အားသုံးပြီးဂျိုက်နဲ့ဖမ်းဆီးခံရတဲ့ပတ်သက်တဲ့တရားမမှုနဲ့ပတ်သက်ပြန်လဲပြီးတော့ကျော်ကြီးတောင်းဆိုနေတဲ့အနေအထားမျိုးမရှိတာကျွန်တော်တိုက်ပြအားနည်းချက်ပါပထမတစ်ခုကတော့ရဲတွေကိုယ်တိုင်ကရဲလက်ဆွဲတွေရှိထားတယ်ဒါပေမဲ့ဒါကိုတိတိကျကျမလေးစားမလိုက်နိုင်ဘူးတချို့ဆိုရင်ခကြီးကိုမဆိုင်တဲ့သဘောမျိုးဖြစ်ဆိုတော့ကျွန်တော်အနေနဲ့ဒီရဲလက်ဆွဲတွေမှာပါတဲ့အချက်တွေကိုလေးစားတံမူထားဖို့အတွက်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေလည်းတွေ့ဆုံပြောဆိုကြပြီးသင်ယမ်းပြတာလှုပ်ပါတယ်အပေါ်ပိုင်းကအုပ်ကြီးပြဒီကိစ္စနဲ့ပတ်သက်လို့လေးစားလိုက်နိုင်ရမယ်ဆိုတာသူတို့ကောင်းနေမှာရှိတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာလမ်းပေါ်မှာချင်းသုံးနေတဲ့ဒီဌာနဆိုင်ရာမှာရှိတဲ့ရဲဝင်နှန်းတွေကတောက်ပြီးမဆိုင်တဲ့ပြဿနာတစ်ခု။ဒါကအဲ့ဒါကိုမဖြေရှင်းနိုင်ချင်းရဲလက်ဆွဲတတ်တ်ဥပဒေအရတတ်တ်ရဲကျုပ်တွေအရတတ်တ်ခုနကတော့နေထိုင်လို့လိုမျိုးမူရရဲတွေအရတတ်တ်ဖြစ်နေ။ခံရတာပြည်သူပဲဖြစ်တာ။အဲ့တော့အဲ့ဒီပြဿနာတစ်ခုကျွန်တော်ထောက်ပြချင်တယ်။ဒါကိုမပြေမချင်းဖြစ်မှာမဟုတ်ဘူး။နောက်ထပ်တစ်ခုကတရားဥပဒေရဲ့အားကောင်းမှုပါ။ခုနလိုတရားဥပဒေထက်မှာဘာလို့မှမရှိရဘူး no one above the law ဆိုတဲ့ပုံစံမျိုးဖြစ်ပေမဲ့ခုနလိုမျိုးအရေးမယူနိုင်ဘူးဒီဟာနဲ့ပတ်သက်လို့အရေးယူရဖို့အတွက်ဘာလို့မှမလုပ်နိုင်ဘူးတရားဥပဒေကအလကားသက်သက်ဥပဒေပဲဖြစ်နေဥပဒေကလူကိုကာကွယ်ပေးရမဟုတ်ဘူးလူတွေကိုချိန်ချောက်တဲ့ဥပဒေပဲဖြစ်နေဆိုတော့တရားစီရင်မှုမန်တိုင်းအားကောင်းမှုမရှိမဖြစ်ပဲဖြစ်နေမှာပါခုနတော့ကကိုဖြိုးပြေဆုံးကိစ္စကမမယ်ကျော်ပြီးတော့လူကြည့်တဲ့လူမျိုးဖြစ်တယ်အဲ့လိုမျိုးမဟုတ်တဲ့လူဆိုဘယ်လိုလုပ်ကြကျွန်တော်တိုင်းရင်းသားဒေသတွေမှာခုနလိုမျိုးဒါမှအကြောင်းမရှိဘဲဖန်စီနှိမ့်ဆက်သုံးလျက်နှိမ့်ဆက်ပြီးပြန်ပြီးတော့အလောင်းတွေးမှပြေဆုံးသွားတယ်ဆိုတာသိရတဲ့တိုင်းရင်းသားအရသာပြည်သူတွေအများကြီးပါအဲ့ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေနဲ့အခုပြည်မဖော်ဆောင်ပေးနိုင်ခြင်းကိုယ်တိုင်ကမြန်မာတိုင်းနိုင်ငံရဲ့တရားစီရင်မှုအားနည်းမှုကိုကျွန်တော်ထောက်ပြလုပ်ရပါတယ
်ဟုတ်ကဲ့ကွန်မြူမင်းဆိုတော့ဟိုနောက်မေးခွန်းတစ်ခုအနေနဲ့ကတကယ်လို့ပေါ့လေဒီလိုနစ်နာမှုတွေကြုံလာရဆိုရင်ဟိုဘလို့ဖြစ်ရှင်းတင်တယ်ဒါမှမဟုတ်ရင်လေဟိုဘလို့ဖြစ်ရှင်းတယ်နဲ့နီးလန်းနေမြတ်လက်တလုံးမှာရှိမှာကောမျိုးမယ
်ဆိုတော့ခုနထောက်ပြသလိုပါပဲဒီလိုမျိုးတာဝန်ရလှုပ်ဆောင်တဲ့လူတိုင်းလူတိုင်းမှာတာဝန်ရလှုပ်ဆောင်လို့တစ်ဖက်မှာ တခြားလူရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုမထိခိုက်အောင်ကာကွယ်ပြီးတော့လက်ဆွဲတွေလှုပ်ထုတ်လို့မရှိရဆိုတာကိုသိရှိအောင်လှုပ်ဆောင်မှုလိုအပ်တယ်။တကယ်လို့ချိုးပေါက်ရင်အစဉ်အဆက်အရေးယူလို့အပ်ပါတယ်။အဲတော့ဒီဥပဒေတစ်ခုဒီကျင့်သုံးတစ်ခုကလူတိုင်းပေါ်မှာတက်ရောက်မှုရှိပြီးတော့ဖြစ်ဖို့အတွက်လိုအပ်တယ်။နောက်တစ်ခုကကျွန်တော်တို့ခင်မှာအခုဆိုရှင်ဒါတိုင်ကြားမှုရန်နေရာကဆိုရှယ်မီဒီယာမှာပဲတိုင်ကြားတဲ့ကိစ္စမျိုးဖြစ်လာတယ်။တခြားကိစ္စကမတိုင်ကြားရဘူး။ဆိုရှယ်မီဒီယာမှာပေါက်လို့ရှိရင်ဒါလူသိမယ်ဆိုတဲ့ကိစ္စမျိုးနဲ့ပဲလုပ်လာတယ်။အဲ့ဒါမျိုးဖြစ်တယ်ဗျ။ဒီကိစ္စမျိုးကမြန်မာနိုင်ငံလူ့ခွင့်ကော်မရှင်လို့လူ့ခွင့်နဲ့ပတ်သက်သောတာဝန်ရှိသောသူတွေကိုယ်တိုင်ကလာမတိုင်မိတိုင်အောင်သူတို့ကနေအလေးထားစုံစမ်းပြီးတော့ခုနတုန်းကလူ့ခွင့်ချိုးဖောက်မှုကျူတောင်းတဲ့လူသားတစ်ယောက်ပေါ်မှာထိခိုက်နှိမ့်နာမှုကိုကြော်ကြေးပေးလို့အတွက်နိနာကြေးပေးမှုအတွက်လှုပ်ဆောင်သောတရားဆွဲဆိုမှုတွေကိုလှုပ်ဆောင်ပေးဖို့တရားဥပဒေပိုင်းကိုသွားဖို့အတွက်ထိုးဖောက်ဖို့လိုအပ်နေရတွေ့ရပါတယ်
။ဟုတ်ကဲ့ကော်မြူမင်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့သူတွေလေလိုင်းပေါ်မှာရှိနေပါတယ်။ကိုတန်းမောင်လေလိုင်းပေါ်မှာရှိနေပါတယ်။ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာလူခွေရမျက်နာတဲ့ဟာအေးအိုးဟာလာကျွန်တော်တို့ဒီစင်ကာပူကလာတဲ့ပုံကိုယ်တွေကိုဖမ်းလိုက်တယ်မင်းရဲ့ရဲတက်တည်တယ်တက်တည်တင်တယ်ဆိုတော့ရဲဖြစ်ပြီးတော့မူရင်းတင်ရမယ်ဟာမူရင်းမတင်နဲ့မိတုတင်တယ်ဆိုတာအဲ့ဒါကတော့လွဲနေပါတယ်နောက်အခြေခံဥပဒေပြင်တယ်ဆိုတာနောက်တက်လာမယ့်2020မှာရဲကပြည်ထဲရသမရအောက်လက်ကိုရောက်မှာလားနောက်အခုလက်ရှိ NLD အောက်မှာက NLD ကတော့ဝင်ကြီးတွေတော့တယောက်ပြီးတယောက်အေးလို့ယူနေပါတယ်အားကျပါတယ်အဲ့ဒီတရားသူကြီးတွေဥပဒေအရရှိတယ်ရောအရေးမယူဘူးလားအရေးယူတယ်တခါတည်းသူတို့စီးနေတယ်ပါတခါတည်းပိတ်ပစ်ဖို့တည်းကောင်းပါတယ်နောက်တစ်ခုကအွန်လိုင်းကြီးပြောတယ်လားတက်တေကဟိုဆယ်မနင်းသူကထွက်ချင်မှထွက်မှာပေါ့ဆိုတော့သူကအဲ့နာမှာအလိုတူအလိုကိုပါနေကြတယ်လीဒီအွန်လိုင်းကြီးကိုယ်တိုင်အဲ့လိုဘာလို့ပြောတာတုန်းသူဟာလာရဲဝီးဖြစ်ပြီးတော့ဟုတ်လားအဲ့ဒါပါပဲဟိုဗာ DNA စစ်တယ်ဆယ်မရဲ့ဟိုဒီစကလေးအမိကပြောတယ် DNA စစ်လိုက်တယ်သူတို့ကလေးတွေမပေါက်တော့သူဘလို့တည်တာဆိုရဲကဖမ်းပြီးတော့ကျွန်တော်တို့တည်တာကဥပဒေအကြံပေးတဲ့ရုပ်တည်မင်းတို့ကလေးပါပါမပါပါတရားရေးမှာဖြည့်ရှင်းလို့ရတယ်မင်းတို့ပြီးမှဆွဲထုတ်ဒီကလေးတော့ဘလို့စောကြီးကဆွဲထုတ်တာဒီရှင်းနေတယ်ကိုဘလို့ပြန်ပြီးတော့တရားဆွဲတာတော့ဒီလိုတရားဆွဲခွင့်ရောရဲကလက်ခံပေးရလားအခြေခံဥပဒေအရဥပဒေအကြံတောင်းတင်ရမယ်လေဟာရဲပြီးတဲ့ပုံမှန်မဟုတ်ဘူးဥပဒေအကြံပေးပြန်ဥပဒေအော်ဒီလိုပုံမှန်မျိုးဘလို့ချပြီးလေအဲ့တော့ NLD နေနဲ့ဒီထားဖို့အတွက်တောင်းဆိုတာပါဟုတ်ကဲ့ဒီလောက်ပါပဲ
ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါကုသမောင်ကတော့ဒီလိုအပြစ်မရှိဘဲနဲ့အေးအေးယူခံရတဲ့ကိစ္စတွေနောက်ဟိုအပြစ်ရှိတဲ့တိုင်အောင်အေးအေးယူမခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးထောက်ပြရရှိပါတယ်ဆိုတော့အဲ့ဒီအပြစ်ရှိတဲ့တိုင်နဲ့အေးအေးမယူခံရတဲ့အပိုင်းဒုတိယပိုင်းကိုလည်းကျွန်တော်ဆွေးနွေးကြပါတယ်အခုတော့ဒီ Facebook ပေါ်မှာကျွန်တော်တို့ဓာတ်ရိုက်မှတ်ချက်ပေးနေတဲ့တချို့ကိုလည်းပဲအဲပေါ်ပြကြပါတယ်တူကတော့တေးကြပါတယ်တန်တိုင်းတဲ့ထည့်ရိုက်ပြီးတော့မခံနိုင်လို့ဟုတ်တယ်လို့ပြောရတဲ့သူတွေလားရှိုးမှာတပုံပင်ရှိပါတယ်ဆိုပြီးတော့ရေးပါတယ်ကျန်တဲ့သောတာရှင်တွေကြားထဲမှာလည်းဟိုနောက်တူကတော့ထာဝရကိုချစ်တဲ့သူကလည်းဟုတ်ပါတယ်မြန်မာနိုင်ငံတရားမျှတလို့ဗက်လိုက်ပြီးလွတ်ပေးလိုက်တာနာမည်မပေါက်တဲ့ရေရွတ်ပြည်သူသာဖြစ်ကြည့်ပါလားတဲ့ရုံချင်းကတဲ့အနည်းဆုံးတစ်နှစ်ကျော်မှပြန်လွတ်လာတာတဲ့အခုကစီလဲမစစ်တရက်ထင်းနဲ့ပြန်လွတ်ပေးလိုက်တာအတိတ်ပဲကအများကြီးလင်းနေနေပါတယ်ဆိုပြီးတော့လည်းသူကရေးပါတယ်နောက်ထပ်တချို့သောတာရှင်တချို့ရေးထားတဲ့စာရည်လည်းရှိပါသေးတယ်မဆုမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလီစု M ဆိုတဲ့အကောင့်ကတော့မြမပြည်သူတချို့လည်းဒီလိုမဟုတ်ဘဲနဲ့ခံနေရပါတယ်တဲ့အများကမသိလိုက်တာပဲရှိပါတယ်အခုကတော့အစိုးရဖြစ်လို့အများသိသွားတာပါတဲ့ဦးမြအောင်ဆိုတဲ့ Facebook အကောင့်ကတော့အဓိကကတော့ပညာအရေးချင်းဘဟုသူတာမပြည့်စုံဘူးတဲ့မြမနီးမြမဟန်နဲ့ရိုက်စစ်မယ်ပြီးတော့အတင်းဝင်ခံခိုင်းမယ်တရားခံရှာမရရင်လူစားထိုးမယ်အမုံတရားအာဃာတအညိုတေးတွေရှိရဆိုရင်အပြစ်မရှိအပြစ်ရှာပြီးထောင်ဖမ်းမယ်ဒီလိုလူမျိုးတွေထောင်ထဲမှာအများကြီးပါတဲ့တားရှူးဆိုတဲ့ဒီ Facebook အကောင့်ကတော့တေချာတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးမှားယွင်းဖမ်းဆီးတာကဖြစ်နေကြအကျင့်ပါနေပါပြီတဲ့ဘာဖြစ်လို့လဲဆိုတော့စုံစမ်းမှုအားနည်းတယ်ထောက်လန်းမှုမမြန်ဆန်မှုဘ ഹു သူတာပိုင်းကလည်းအတွေ့အကြုံနည်းတယ်အခုခေတ်အနေထားအရဆိုဒူးစရိုက်တွေကနီးပရိယေတွေပုံများလာတယ်တဲ့ဆေးဝါးကလည်းပုံစံဒီဇိုင်းပေါင်းစုံနဲ့လာတယ်ခေတ်ကာလပြောင်းလဲမှုနဲ့ဒူးစရိုက်တွေကပုံစံအစုံခေတ်စားလာတဲ့အချိန်မှာတော့ရဲတပ်ဖွဲ့ကခေတ်နဲ့အမီထက်ချက်မကွာအမီလိုက်ရမှာပါတဲ့ဒီလိုမျိုးမလိုက်နိုင်ရင်တော့မှားယွင်းမှုတွေဇက်တိုက်ဖြစ်လာမှာပါပဲတဲ့စားတော့ကုန်နေမှုရဲ့ဆေးဝါးတွေစင်လူရိုးမှတုပပြီးတော့ထုတ်လုပ်တဲ့အခါမှာခေတ်နဲ့အညီမလိုက်နိုင်ဘူးဆိုရင်နှိမ်နှင်းမှုခဲလာပါလိမ့်မယ်တဲ့International ရဲတွေနဲ့ချိတ်ဆက်ပြီးတော့တင်တန်းနေတက်ပါတဲ့ပြီးရင်ပြည်တွင်းမှာပြန်ပြီးပို့ချပါအဲ့ဒါမှာပို့ပြီးတော့အစဉ်ပြေပါလိမ့်မယ်တဲ့အခုကတော့ယာရုတိုးနဲ့နေပြောင်းဖို့ပဲသူတို့စိတ်ထဲမှာရှိကြပါတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคကျွန်တော်တို့နောက်ထပ် email တွေနဲ့ပြဖို့ထားတဲ့စာတချို့လည်းရှိပါတယ်။တူကတော့ကျွန်တော်တို့မိထီလာမျိုးဟာဦးစိန်မောင်ဖြစ်ပါတယ်။နန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရဲစနစ်ဘာတွေအားနည်းချက်ရှိနေတယ်လဲ။ဘသူတွေမှာအထူးကတာဝန်ရှိတယ်လဲဆိုတာကိုဆွေးနွေးဖို့စဉ်းစားနေချိန်မှာအော်တိုဗလာ၁၇ရက်နေ့က Facebook ပေါ်ကနေအောက်ပါ post ကိုတွေ့လိုက်ရပါတယ်တဲ့။ဒီ post ပါတင်များချက်တွေဟာဆွေးနွေးလိုတဲ့အချက်တွေလုံလောက်တယ်ထင်လို့ဒီ post ကိုပဲကိုကဆွေးနွေးလိုက်ပါတယ်လို့ရေးထားပါတယ်။ post မှာတင်ပြထားတာတွေကတော့တဲ့တမအာဇီဝအလုံးနဲ့အသက်မွေးနေပေမဲ့ကားစီးသွားရင်လမ်းမှာရဲတွေကတိုင်းရင်အလိုလိုလန့်နေကားမှာနားထောင်နေတဲ့အင်္ဂလိပ်သချင်းခွေစူပါမားကတ်ကဝယ်လာတဲ့သချင်းခွေတွေကိုစင်စာမဲ့အခွေအမှုနဲ့ဖမ်းမလားတောက်နေကြကွင်းရပုံဆေးလုံးတွေကိုသတင်းအရဆိုပြီးတော့ဆေးပြားနဲ့များမားပြီးတော့ဖမ်းမလားကားနောက်ဖုံးတွေကဂွင်းနေခွားတွေဝှက်ဦးလဲတွေကိုလက်နက်မှုနဲ့ဖမ်းမလားကိုမသိပဲကိုမမြင်ဖူးတာတွေဘသူထားသွားမှမသိတာတွေကိုသတင်းအရဆိုပြီးတော့ဖမ်းမလားလန့်နေရပါတယ်တဲ့900ကျီ100ကျီဒိုးဆက်တို့ဇေခုံတို့ဆော့တဲ့သူတွေကိုစူးစမ်းပန်းစားဖမ်းတာဆိုင်ကယ်နဲ့ထိုင်းရီတွေတဲလာမိလို့ဆွန်းဆွန်းတမန်ဖမ်းဆီးတာစတဲ့တဲ့ရင်တွေကြားတိုင်းဥပဒေပေါင်းအတွင်နေထိုင်သူတယောက်အနေနဲ့ရဲကုန်မြင်စိတ်လုံခြုံရမယ့်အစားအလိုလိုလန့်နေမိတယ်တဲ့တရားခံမဟုတ်တဲ့လူတွေကိုတော့ပိတ်ရိုက်တာတွေလူမဖမ်းရိုက်တဲ့တဲ့ရင်တွေကလည်းမြင်ရကြားနေရတော့ကိုယ့်ဖက်မှာမန်နေရင်တော့အရင်အပြင်းခံရတာကြီးညိုတဲ့ post မတင်မဲကလန်တဲ့ post တင်လို့အဖမ်းခံရမလားဆိုပြီးတော့လန့်နေရသေးတယ်ဗျာတဲ့အလိုလိုနေရင်ကိုလှနေတာပါဆိုပြီးတော့တင်ထားတာကိုတွေ့ရပါတယ်။ဒီလောက်ဆိုတင်ပြဆွေးနွေးစရာအချက်လက်တွေလည်းလုံးလောက်ပြီးထင်ပါတယ်။ဒီတဲ့ရေးဝန်ကြီးနဲ့ရဲချုပ်တို့လည်းဒီ post ကိုဖတ်မိကြမှာဖြစ်လို့အထူးတင်ပြစရာမလိုတော့ဘူးလို့ထင်ကြမှာခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်စာထဲမှာတော့အရေးကြီးတဲ့အချက်ကိုထောက်ပြထားတာပါ။ဒီတရားဥပဒေနဲ့ဥပဒေကိုဆောင်ရှောက်တဲ့လူတွေကအများပြည်သူအားကိုးရတဲ့လူတွေဖြစ်ဖို့လိုတယ်ဆိုတဲ့အချက်ပါ။ဒါပေမဲ့လူတွေကြားထဲမှာအခုကတော့ခန်းစားချက်ကတော့ဆန့်ကျင်ဘက်သဘောဖြစ်နေရဆိုတာကိုပြောထားပါတယ်။နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်အစိုးရမောင်တတနာရဲ့ပေးစာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရေးစနစ်တစ်ခုလုံးဆိုရအုပ်ချုပ်မှုအောင်မရောက်ရှိသမျှကာလပတ်လုံးနှစ်ပေါင်းများစွာစနစ်ဆိုးရအောင်မှာအကျင့်ပြတ်ချဆားမှုစင်ရှင်လုံးတရားကင်းမဲ့မှုလူကုန်တိုက်ခါကင်းမဲ့မှုနဲ့တဦးတစ်ဖွဲ့ရဲ့အမိန်ညွန်ကြားချက်တွေအောက်မှာရှင်းသင်လာတဲ့တရားရေးစနစ်ဖြောင့်မတ်တတ်မှတ်ဖို့ရန်ခက်ခဲနိုင်တယ်လို့ယူဆမိပါတယ်။လက်ရှိတရားရေးစနစ်ဟာဆက်အနာပိုင်းနေနဲ့တနည်းနည်းနဲ့ဆက်နွယ်နေတဲ့အမှုခဲမှန်ရမျှတရားဥပဒေအတိုင်းစီရင်ဆုံးဖြတ်တာပြည်ထောင်စီရင်တာတွေမရှိသလောက်ကိုနေပါနေကြောင်းကိုအောက်ပါအမှုခဲတွေကအထင်ရှားပြသနေတယ်လို့ယူဆမိပါတယ်။ကျိုးပြောင်နေတဲ့ဒေသအမိန့်ချမှတ်ခံထားတဲ့ကြည်လင်းရဲ့အမှုနိုင်ငံတော်လှုပ်ကြံမှုသို့မဟုတ်အာဏာသိမ်းရန်ကြိုးပမ်းမှုလို့ယူဆနိုင်တဲ့လက်နက်တွေအမြောင်များနဲ့မိထားတဲ့ဖြူကူကူတင်ဆက်မှုစစ်ကောင်းဆောင်တွေရဲ့အမားယွင်းတွေကိုပြည်သူ့ဘက်ကရဲရဲဝံ့ဝံ့ထောက်ပြခဲ့တဲ့ဥနေမျိုးစင်ရဲ့အမှုတတိယလောက်ကူပါကြီးရဲ့အမှုဖန်ဝရန်ထုတ်ထားပေမဲ့မဖမ်းမဲ့လွတ်ပေးထားတဲ့ဥဝီရသူပူလက်လဆွေအဝင်းခိုင်တို့ရဲ့အမှုတွေနဲ့တခြားမူရဲ့အမှုတွေမတရားဖန်ဆီးထားတဲ့အမှုခင်းနေလဲအများကြီးပါပဲပိုပြီးထင်ရှားနေတာကကျောင်းထဲမှာလိမ်မိုင်းဆိုင်ရာအစောကားခံရတဲ့တမီးငယ်လေးဗစ်တိုးရီးယားလေးအမှုမှာအမှန်တရားပေါ်ပေါက်ဖို့လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတဲ့မိဘဆွေမျိုးတွေပါတရားစွဲခံရတဲ့အမှုခင်းပါပဲဒီလိုတရားစီရင်စနစ်ရိုင်းနေနေရတဲ့အဓိကအကြောင်းရင်းကတော့စစ်အာဏာပိုင်တွေရဲ့အမိန့်နဲ့ရောက်လာတဲ့စစ်တရားသူကြီးတွေနဲ့စစ်တရားရေးဝန်ထမ်းတွေမှာအဓိကတာဝန်ရှိတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ဖေးစာပါဆိုတော့သူစာမှာတော့အဓိကအဖြစ်ရှိတဲ့လူကိုအေးမြူနိုင်တဲ့ကိစ္စတွေကိုထောက်ပြထားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးဒီလိုမျိုးပေါ့လေအဖြစ်ရှိတယ်ဒါမှမဟုတ်ဘူးလေအဖြစ်ရှိတယ်လို့တန်ရရှိတဲ့လူတွေကိုမဖော်ထုတ်နိုင်တဲ့ကိစ္စတွေကအဓိကဘာကြောင့်ဖြစ်နေရလဲဆရာ
အကြောက်တရားပေါ့ဗျာတရားတရိပ်ပေါ့နော်ဟိုဒါမျိုးတွေပြောရမယ်ဆိုရှင်ကျွန်တော်တို့ဟိုတရားမျှတမှုမရှိတာပေါ့နော်အပြစ်ရှိတဲ့လူကိုအေးအေးယူပဲဟိုအပြစ်မရှိတဲ့လူပဲအေးအေးယူပဲဆိုတာမျိုးဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်ဥပမာအားဖြင့်ဟိုဒင်းဆိုင်တိုင်းဝင်းကျိတော်လဲလဲမို့ဟိုဒီအာဂရိပိုက်စားမှုတရားဆိုတော့ကျွန်တော်သဘောတူပါတယ်မကျေဘဝနဲ့ကကျေမှတ်တယ်ကျေလဲကျေတတ်တယ်ဒီမျိုးလုပ်ကန်ဆောင်တဲ့အားတွေပဲဖြစ်ရမယ်မကြောစားရင်တော့ဖွဲ့ကြောက်ဒါပေမဲ့ပြန်စဉ်းစားတဲ့အခါကျတော့ဟိုအရင်သွားလိမ့်ဒီအစိုးရတက်တက်ကဒီအဒီတာဝန်ရှိသူတို့ကတိုင်းပြည်ရဲ့ဘာသာဝင်ပဲအဲ့ဒီမျိုးတွေကနည်းနည်းပတ်စံနေမှုအပကဆုံးကြကျွန်တော်တို့ဟိုတရားစွဲမဲ့မှုတွေအဲ့ဒါတွေကိုဒီလိုနဲ့တို့စားလုပ်ထားခဲ့ပြီးတော့အဲ့ဒါတွေကိုအရင်ကပြန်ဆက်ဆွင့်ပြီးတယ်ဆိုတော့ခြေနေမှုတွေကျွန်တော်တို့ရှိတယ်ပြီးတော့အဲ့တော့တိုင်းပြည်မှာတော့ကြောင်ပြောရလို့ရှိရင်အဲ့ဒါကြာတရားမျှတမှုကျင်းမဲ့သွားပြီအဲ့ဘာကြောင့်မို့တရားမျှတမှုကျင်းမဲ့သွားတယ်ဆိုတော့တရားမျှတမှုတန်းတူရရှိအောင်လုပ်ကန်ဆောင်နေတဲ့တိုင်းပြည်ရဲ့အနေကမရှိဘူးအတိုင်းပြည်နဲ့မှာအခွင့်အမှုရနေတဲ့လူတွေအများကြီးရှိနေတယ်။အဲတော့အတိုင်းပြည်မှာလောကအပတရားတွေတကယ်ထွန်းကားလာနိုင်အောင်မလုပ်နိုင်ကြဘူး။တတိယကနေတော့ရှေ့ဖွဲ့စည်းပုံကိုတော့ဒီပြင်ဆင်ပြီးတော့မှဒီမိုကရေစီနည်းနဲ့ဒီခွင့်ရအာမခံတဲ့အခြေခံဖွဲ့စည်းပုံတွေမပေါ်ပေါ်မရှိဘူးကျွန်တော်တို့ ဒီလိုပြမျိုးတွေကနောက်နေတွေ့နေအောင်ပါဆက်ပြောနေပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့လဲဟိုမိနစ်ပိုင်းမှာချက်မှာတော့လဲဆိုတော့အချုပ်အနေနဲ့ကျွန်တော်ဟိုတုံးသက်ပေးစီချင်တာကတော့ဥအောင်မျိုးမင်းအရင်တုံးသက်ပေးပါခင်ဗျာဆိုတော့အခုကျွန်တော်တို့ဒီအစိုးရဖြိုးဖြစ်ဆောင်တို့ဖန်ဆီးလိုက်တဲ့ကိစ္စကနေပေါ့လေဒီကျွန်တော်ရဲတပ်ဖွဲ့အနေနဲ့ပဲဖြစ်ဖြစ်တရားရေးစနစ်မှာပဲဖြစ်ဖြစ်ပေါ့ဟိုတိုးတက်လာဖို့သင်ခန်းစာယူစီအနေနဲ့အဓိကပြောမယ်ဆိုရင်ဗာများကြံခဲ့မယ်ကိုအောင်မျိုးမင်း
ဒါပထမဆုံးရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့အတွက်ကြိုးပမ်းဖို့လိုအပ်နေတယ်။ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့ဆိုတာက policy တွေလက်ဆွဲတွေကိုစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်လူခွေကာကွယ်ပေးတဲ့လုံထုံးလုံကြီးတွေကိုရဲတပ်ဖွဲ့ဝင်တိုင်းထိတ်ဆုံးကနေအောက်ဆုံးမှရှိတဲ့ဝန်ထမ်းတိုင်းလေးစားလိုက်တာစစ်ဆုံးမှုအတွက်လိုအပ်နေတယ်ဆိုတဲ့အချက်ကပထမဆုံးသင်ခန်းစာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့တရားဥပဒေကိုကျွန်တော်တို့အားကောင်းမှုတွေအကျဉ်းချုပ်လို့ခေါ်တဲ့အပြစ်မှကင်းလွတ်နေတော့သူတွေမရှိဘဲနဲ့အပြစ်ကိုအပြစ်တဲ့အတိုင်းကျွန်တော်တို့အရေးယူဆောင်ရွက်မှုတွေအပြစ်မရှိတဲ့သူကိုဖမ်းဆီးမှုတွေလုပ်ဆောင်လို့ရှိရင်နိဗ္ဗာန်မှုတွေကိုပြန်လည်ကုစားပေးဖို့လိုအပ်တယ်ဆိုတဲ့အချက်ကိုထောက်ပြချင်ပါ
ဟုတ်ကဲ့ဆရာဦးသိန်းသိန်းလည်းအချိန်တစ်မိနစ်လောက်တော့ရပါသေးတယ်ဆရာဆိုတော့ကျွန်တော်ဒီဖြိုးပြေဆောင်တို့ကိစ္စနဲ့ပတ်သက်လို့သင်ခန်းစာယူစရာကျွန်တော်တို့ဘာတွေများခြံခဲ့ရလို့ပြောနိုင်မလဲဆရာ
ကျွန်တော်တို့ရဲတပ်ဖွဲ့ကိုပြောနိုင်မလို့ပါပဲရဲအစ်စ်ကြီးနဲ့ကျွန်တော်တို့ဆောင်းဝင်ဆန်းခိုင်းရမယ်ရဲတပ်ဖွဲ့ဟာတကယ်အစ်စ်မီတဲ့ရဲကြောင်းကြီးကအရင်ကဆိုကျွန်တော်တို့ဗမာပြည်စာကြောင်းကြီးကအင်တာနာမယ်ကြီးပေါ့ဗျာအဲ့တော့အချလာခဲ့တာဟောအစ်စ်ကကြောင်းပြန်ပြန်ထောင်ပြီးဆိုရဲအစ်စ်ဒီတန်တီရဲတွေနဲ့ညပါဝင်ဖွဲ့စည်းပြီးမှဒီသက်ဆိုင်ရာရဲချုပ်တို့ဒီမိလေးကြီးတို့လည်းဒီသမရတို့ဒီတကယ်ရေကောက်တင်တော့ခံထားရတဲ့အစလက်အောက်မှာရှိနေရလိမ့်မယ်ဆိုသူသင်္ကန်းစာကျွန်တော်ရတယ်ဆိုပြောနေမှာလေ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့ကြတဲ့ဥပိပညာရှင်ဦးသိန်းတန်းလူခွေရေလှူချသူတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုရင်ပါဝင်ဆွေးနွေးသူတွေစာရေးစာပေးဖို့ဆွေးနွေးကြတဲ့သူတွေနဲ့တောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒါရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစနေညဒါရိုက်လေးလိုက်အစီအစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အစီအစဉ်နဲ့ဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းတို့ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်ရဲ့အကြီးကမဟာမိတ်တွေဖြစ်ကြတဲ့ကတ်စ်တပ်ဖွဲ့တွေနဲ့တူရကီတပ်တို့ကြားဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညတဲ့အနေအထားကိုရောက်နေပါတယ်။နှစ်ဖက်တပ်ဖွဲ့တွေနောက်ဆုံးမဲ့လက္ခဏာတွေကိုတော့မတွေ့ရသေးပါဘူး။အခုလိုအခြေအနေတွေကိုအခွင့်ကောင်းယူပြီးတော့ IS အစွန်းရောက်အကြမ်းဖက်သမားတွေပြန်ပြီးတော့ကောင်းတော်လာမယ့်အနေအထားတွေတွေ့နေရတယ်လို့အမေရိကန်စစ်ဗန်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားမြောက်ပိုင်းကကတ်စ်တပ်ဖွဲ့တွေကိုတူရကီစစ်တပ်ကကျူးကျော်တိုက်ခိုက်နေတယ်လို့ရကောသဘောမတူကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပင်ဂွန်စစ်ဌာနချုပ်မှာတောက်ကြံနေကကျင်ပါတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်တွေကျူးကျော်တိုက်ခိုက်နေတဲ့အတွက်အိုးအိမ်ဆုတ်ခွာထွက်ပြေးသူသသိန်းထက်မနည်းရှိသွားပြီလို့ကမ္ဘာစစ်တမ်းရေးအဖွဲ့အစည်း WFP ကပြောပါတယ်။အဲ့ဒီလိုထွက်ပြေးလာသူတွေဟာ Ras El Ain နဲ့ Tal Abyad မြို့တွေကဖြစ်တယ်လို့ WFP ကပြောပါတယ်။နေဆက်မြို့ဖြစ်တဲ့ Ras Ayan ကိုသိမ်းယူလိုက်ပြီးဆိုတော့တူရကီဘက်ကပြောဆိုချက်ကတော့ကတ်တပ်ခိုက်ရေးသမားတွေဦးဆောင်နေတဲ့ Syria Democratic တပ်ဦး SDF ကညှင်းဆိုပါတယ်။ SDF တပ်ဖွဲ့တွေကို American ကကြောထောက်နောက်ခံပေးထားတာပါ။ Syria အရေးစောင့်ကြည့်နေတဲ့လူခွင့်ရေးလှစ်လာစောင့်ကြည့်အဖွဲ့ကတော့တူရကီစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်သေဆုံးရတဲ့အရသာ30ထက်မနည်းရှိသွားပြီလို့ပြောပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Brooklyn အရပ်မှာတနပ်ပြစ်ခတ်မှုတစ်ခုကြောင့်လူ၄ဦးသေဆုံးပြီးတော့အခြားလူ၃ဦးထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်ရဲတော်ကပြောပါတယ်။စနေနေ့မနက်9နာရီမတိုင်ခင်မှာပဲတနပ်ပြစ်ခတ်မှုအကြောင်းသတင်းပေးတိုင်ကြားလာမှုနဲ့ပတ်သက်လို့တွားရောက်စစ်ဆေးရမှာတော့အခင်းဖြစ်ရနေရမှာအမျိုးသား၄ဦးသေဆုံးနေတာကိုတွေ့ရပြီးအမျိုးသမီး၁ဦးနဲ့အမျိုးသား၂ဦးတို့အသက်အန္တရာယ်မစိုးရိမ်ရတဲ့ဒဏ်ရာတွေရထားကြောင်းတွေ့ခဲ့ရတယ်လို့နယူးယောက်ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။အခင်းဖြစ်တဲ့နေရာကိုကိုယ်ပိုင်ကလပ်တစ်ခုအဖြစ်အွန်လိုင်းပေါ်မှာဖော်ပြထားပေမဲ့တားကဘလို့အဆောက်အဦမျိုးလဲဆိုတာရဲတို့ကချက်ချင်းပြောဆိုနိုင်ခြင်းမရှိသေးတယ်လို့ပြစ်ခတ်မှုနဲ့ပတ်သက်လို့ဖန်ဆီးမှုတွေလည်းမရှိသေးပါဘူ
း။စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းချင်းညုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanok ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုတော့ည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.